Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အစီအစဉ်2025ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိတိုက်ရိုက်ထုတ်လွှင့်နေပါပြီ။ပထမနိုင်ဝက်ကတော့လိုင်းဒိုမီတာ2530နဲ့40တို့ကနေဖမ်းယူနိုင်ပြီးအစီအစဉ်တစ်ခုလုံးကိုတော့လူထုမိတ်ဆွေရုပ်သံ barmis.voanews.com Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
ကာဇာပြန်လည်ထူထောင်ရေးအီဂျစ်ပြေးဆွဲနေတဲ့အဆိုပြုချက်မှာဘာတွေပါဝင်ပါသလဲ။နောက်ထပ်ဒဇဂန်6အုပ်နဲ့ရုပ်အလောင်း၄ခုပြန်လွှဲပေးဖို့ဟာမတ်စ်ကကြေညာပါတယ်။တောင်အာဖရိကနိုင်ငံမှာပြုလုပ်မဲ့ G20 အစည်းအဝေးအမေရိကန်မတက်ဘူးလို့ဘွန်ကြီးရူဘီယိုကဆိုပါတယ်။
အမေရိကန်ပြည်သူအိုကလာဟိုမာပြည်နယ်မှာကျောင်းသားတွေနဲ့မိဘတွေရဲ့လွင့်မှုချစ်ချက်ရေးဆိုင်ရာအချက်လက်တွေကောက်ခံဖို့ပြင်ဆင်နေတဲ့အချိန်တွေစကိုင်းတိုင်းကနီမာတို့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးထိခိုက်ရမှုရိုဟင်ဂျာရေးနဲ့ပတ်သက်ပြီးအာဂျင်တီးနားတရားရုံးကဒေါက်ဆန်းစုကြည်ကိုဖမ်းဝရမ်းထောက်တာကနေပယ်ဖြတ်ပေးဖို့ NUG ကတောင်းဆိုထားတဲ့အကြောင်းတို့ကိုဒီမိနစ်ခင်းမှာတင်ပြပါမယ်။အပတ်စဉ်ခဏတွေထဲမှာတော့မြေကြီးဩစာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွားခီးသွားစီစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင
်။သုံးနှစ်ကြာရုရှားယူကရိန်းစစ်ကိုအဆုံးသတ်ဖို့မျှတရရှိဒီတာနဲ့ဖြည့်ရှင်းပုံတရားရအောင်အမေရိကန်ပြည်ထောင်စုကကြိုးစားနေတယ်လို့နိုင်ငံရေးဝန်ကြီးမာကိုရူဘီယိုကအင်္ဂါနေ့ကပြောလိုက်ပါတယ်။ညီညာရေးရဖို့ရုရှားနဲ့ယူကရိန်းမှာအလျှော့ပေးကြရပါမယ်လို့လည်းသူကဆိုပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာရုရှားနိုင်ငံရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့နိုင်အကြောကြားဆွေးနွေးခဲ့ပြီးတဲ့နောက်ဝန်ကြီးမာကိုရူဘီယိုကအခုလိုပြောလိုက်တာပါ။ဒီမှာချက်ကတော့မြတ်တာတာရှိခါရေရှည်တည်တတ်ပြီးပါဝင်ပတ်သက်သူတွေလက်ခံနိုင်တဲ့နီလန်းနဲ့ပဋိပက္ခကိုအဆုံးသတ်ရေးဖြစ်ပါတယ်လို့ရူဘီယိုကသတင်းတောက်တွေကိုပြောပါတယ်။အခုဆွေးနွေးပွဲမှာတော့ယူကရိန်းနဲ့ဥရောပတာဝန်ရှိသူတွေမပါကြသေးပါဘူး။ဆက်အဆုံးသတ်ရေးအတွက်ယူကရိန်းနဲ့ဥရောပတာဝန်ရှိသူတွေပါကြရပါမယ်လို့တော့နိုင်ငံခြားရေးဝန်ကြီးရူဘီယိုကပြောပါတယ်။ကျွန်တော်တို့ရဲ့အနေအထားကိုအမေရိကန်ဘက်ကစပြီးနားလည်လာပြီလို့သူယုံကြည်တဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကလည်းအပြုသဘောသုံးသပ်ပါတယ်။ဒီစည်းဝေးကိုအမေရိကန်အမျိုးသားလုံခြုံရေးအချံပေးမိုက်ဝေါ့စ်နဲ့အရှေ့လက်ပိုင်းအထူးတန်းမှစတီးဗ်ဝစ်ကော့ဖ်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီပတ်နောက်ပိုင်းတော့အာဖရိကနိုင်ငံကအင်ရှေဖြစ်လက်ခံကျင်းပမဲ့စီးပွားရေးအားကြီးနိုင်ငံ20 G20 ရဲ့နိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုမတက်ဘူးလို့အမေရိကန်ကပြောလိုက်ပါတယ်။ဂျာတာပရီနဲ့တောက်ကြနဲ့ Johannesburg မှာကျင်းပမဲ့ G20 အစည်းအဝေးအစည်းအဝေးဟာအမေရိကန်စန့်ကျင်ရေးဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးမာကိုရူဘီယိုက X လူမှုစာမျက်နှာမှာဒီလအစောပိုင်းကကြေညာခဲ့ပါတယ်။တော့အာဖရိကနိုင်ငံက G20 အစည်းအဝေးကိုအသုံးချပြီးပစည်းတလုံးနဲ့ဖြည့်ရဓာတ်ညီမြိုင်းနဲ့ရေရှည်တည်တံ့ရန်ရေကိုမြင့်တင်နေတယ်လို့ပြောခဲ့ပြီးဒါဟာတနည်းအားဖြင့်မတူကွဲပြားမှုဓာတ်ညီမြိုင်းမှုအားလုံးပါဝင်မှု DEI နဲ့ဥစုရာသီအပြောင်းအလဲကိုညွှန်တာဖြစ်တယ်လို့မာကိုရူဘီယိုကပြောပါတယ် G20 စည်းဝေးဟာအဲ့ဒီအကြောင်းအရာတွေအပေါ်အဓိကမှထားသင့်ပဲအကြံဖက်ဝါဒစွန့်ရင်လုံခြုံရေးနဲ့တိုင်းပြည်များစွာမှာရင်ဆိုင်နေရတဲ့အမျိုးသားလုံခြုံရေးတကက်ချင်းချောင်းမှုတွေအပေါ်မှာဒါအဓိကထားပြီးဆွေးနွေးသင့်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကရေးထားပါတယ် G20 ကဥတုရာသီကိစ္စသာမကပဲဖွံ့ဖြိုးဆဲနိုင်ငံများကိုတန်းတူမျှတဆက်ဆံပြီးအားလုံးအတွက်ညီမျှတဲ့ကမ္ဘာစနစ်ဖြစ်ပေါ်ရေးကိုအဓိကထားတာပါလို့တော်အဖရိကနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးထားတာကကြေညာချက်ထုတ်ပြန်ပါတယ်စနေနေ့မှာဒဇာဂန်အစ္စရေးလူမျိုး6ယောက်နဲ့ကြာတာပတိနေ့မှာတည်ဆုံသွားသူ4ယောက်ရဲ့အလောင်းတွေကိုတွတ်ပေးမယ်လို့ဟာမတ်စ်ကောင်းဆောင်ကပြောလိုက်ပါတယ်။အတန်သွင်းထားတဲ့ထုတ်ပြန်ချက်မှာခါလစ်အယ်ဟေယာကအခုလိုကြေညာလိုက်တာပါ။တရှိရိရတဲ့အိမ်တွေနဲ့ဆောက်လုပ်ရေးပစ္စည်းတွေတန်ခွေ့ပြုတဲ့အကြောင်းအစ္စရေးကကြေညာလိုက်တာကိုတုံ့ပြန်နေတဲ့ခုလိုတွတ်ပေးတာဖြစ်ပုံရတယ်လို့လည်းယူဆကြပါတယ်။အခုတွတ်ပေးတဲ့6ယောက်ဟာမတ်လအစောပိုင်းမှာပြီးဆုံးမဲ့အပြစ်ရပထမအဆင့်ရဲ့နောက်ဆုံးအထုပ်လည်းဖြစ်ပါတယ်အမေရိကန်နဲ့ဥရောပနိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ကဖမ်းထားတဲ့ဒဇာဂါ90ရှိနေသေးပြီးတဝက်ကအသက်ရှင်နေတယ်လို့ယုံကြည်ကြပါတယ်အခုဒီဟာမတ်စ်ကဒဇာဂါ24ယောက်အစ္စရေးကပါလက်စတိုင်းအချင်းသား1000ကျော်လွတ်ပေးခဲ့ပြီးဖြစ်ပါတယ်တိုက်ခိုက်တာတွေတာရှည်ရဆက်ပြီးအစ္စရေးတပ်တွေအပြည့်အဝရုပ်သိမ်းသွားရင်ဂျန်ဒဇာဂါတွေကိုဟာမတ်စ်ကလွတ်ပေးမယ်လို့ဟာမတ်စ်အဖွဲ့ကပြောထားပါတယ် Israel Hamas apoyga sitta apje damamo ocho ima pawe patta dira ma piya wulu piyota baare. Darwego duriya se ma keke kege suni jaya oma pi baare.
ဗီအိုအေအမေရိကန်သံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ6:30အချိန်အတိုင်းတို့မီတာ25ကီလိုဟတ်စ်တိတိ8600ကအတိုင်းတို့မီတာ30ကီလိုဟတ်6.5တုံညာနဲ့အတိုင်းတို့မီတာ40ကီလိုဟတ်6.5တုံညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9:00အထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ဒီဂျစ်တယ်လိုင်းတွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင်။
အမေရိကန်သမ္မတထရမ့်ရဲ့အဆိုပြုချက်နဲ့အပြိုင်ပါလက်စတိုင်းမျိုးကိုမရွှေ့ဘဲဂါဇာပြန်လည်တိစောက်ရေးအဆိုပြုချက်ချက်ကိုအီဂျစ်နိုင်ငံကရေးဆွဲနေပါတယ်။နိုင်ငံကစောက်လို့ရေလုပ်ငန်းတွေကအပြတ်စည်းတွေကိုဖယ်ရှားအခြေခံစောက်အုံတွေပြန်လည်ထူထောင်နေချိန်မှာပါလက်စတိုင်းတွေနေထိုင်လို့ရမဲ့လုံခြုံစိတ်ချရတဲ့နယ်ပယ်တွေဒီအဆိုပြုချက်ထဲမှာသတ်မှတ်ထားတယ်လို့အီဂျစ်တာဝန်ရှိသူ Piala di sao ye dwe gaza piala di sao ye na inga nga nila nga pawe yambo ngwe tutao ye nila nwe le sune re tema pawe ne eru. Ije tawe shi dure ne Arab tantamanwe ga ebi dhe rengo pyo bale. Ije ye so bju che ha American tapara senza bongo che bala apche bi gaza kanyo ya patu ye ne itane lu ye pwezi bongo pyo mo yue de be si man gengu maso tamyan ye sue tala apche de eru el haram dhe renza ga pyo bale. Tapi Gaza piala di sao ye ha Israel Hamas api ya dudia se the board to ni jagu akaunte ma po nae menero ma pye nae babu. Numu puno ye lakhan yashi dhuru ye dhare chale dwe ya yu guen dao sura ne patte pi Amerika na inga lumu puno ye tana SSA ye ya yi kom shena menji ha ya duga na yu lai deelu di kaisa titu niya gu guga bi ibi dhare nga pyo baare. Bilian cuaca terjadi Elon Musk usahanya suaya tiaw ye tanaga adilu cerita tu ya yulu jang tang suge raja ni tungsi cuaca nukta si bipede komisioner miji Michelle King ya duga nukta pelai tapa ya I komisioner miji atepi lahi SSA tanah lenyamu sese ye yulu tanaji mu Leland Dudek ko ebiroga kan thalai pare tamra tramga SSA komisioner miji pi Frank Bisek nanugu. So pula bi lama yata dapat dua mian mian sensa di tu pele melu mian ini aja. Ini mula jauh so wechiru Harrison Fields kat terin topian bare. Besi zarui matan suan duri galerui bawe luwak kuna seni datama ngatanga SSA topa yari jala ba. Besi zarui go tiga ya malu pulu temra Trump garo jota bare. Aku lo terin chela dua ya yuraha ubre ne mani bulu SSA bawe. Tercah tanah duga ni nukut tuaja duga yusaja le lo ibi dengan piobar le. Sema le yang paling lantau ke rajau seyo pula yang kiri dan naset dia ni sekoyak piansen lagi bilo delta le jauh lagi ingat ni bapio lagi pale. Amerika ni engkau delta le jauh lagi le yang Amerika Minnesota pini Minneapolis Saint Paul ni engkau le seka terkuala kepi. Kerana dengan Toronto lezat gua, tapi lah ni le. Tidak sano je, ini naik satu minggu sendat ya ma. Pilihan bawa apa tinggal tu agak biar. Tahu mana tu pergi pelat lah tu agak apa cipale. Leh bawa kiri dek konsep cawan leh muda leh abang Lucius sepa tu agak apa. Tapi sahun utia ma mesti gaya tiga itu nasi tiap gua seum buka apa cipale. Sendat se cinga leh biar tak kaya nabi. Buja inga le jaga tu biar ini le cipce deh lo. Toronto pasan lezat gua, tapi lah ni sobai inga piok apa. Pada landuara cemak hidup itu leh sah tuh pih doa kejar leh lu hidup itu kah suja balik. Lengah mungkin ya boleh mac hidup itu kah bapa thajar leh tuh tiga mu negi ada pih deh lu leh pih balik. Sisa cawan itu pandang ya biar na baca kulo pih ada leh sura gu serle sunzan ni se pih balik.
ထိုက်တန်ရောက်တဲ့နေ့ကိုဥတီမောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အမေရိကန်ပြည်အစုအိုကလာဟိုမာပြည်နယ်ကဥပဒေပြအမှတ်တွေဟာအစိုးရအကြောင်းတွေကကြောင်းသားကြောင်းသူတွေနဲ့မိဘတွေရဲ့လွေးမှုကြီးကြပ်ရေးဆိုင်ရာနေထိုင်ခွင့်နဲ့ပတ်သက်ပြီးအချက်လက်တွေစုဆောင်ဖို့ပြင်ဆင်နေပါတယ်တချို့ဒေသဆိုင်ရာကြောင်းတာဝန်ရှိသူတွေကတော့ဒီအစိုးပြုထားတဲ့စီကံနဲ့ပ ကိုငင်းချင်းကတင်ပြထားပါတယ်ရှင်။
အိုကလာဟိုမာပြည်နယ်ကကျောင်းတွေမှာမိဘတွေနဲ့ကျောင်းသားတွေရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာနေထိုင်ခွင့်နဲ့ပတ်သက်ပြီးကျောင်းအပ်တဲ့အချိန်မှာကောက်ယူထားဖို့ပြည်နယ်ကျောင်းအုပ်ချုပ်ရေးမှူး Ryan Walter ကတင်ပြထားပါတယ်
။ Our rule
တရားမဝင်ရွှေ့ပြောင်းတဲ့အရေးအတွက်ကောက်ယူတဲ့ကျောင်းကရှင်းပါတယ်။တရားမဝင်ရွှေ့ပြောင်းနေတဲ့သားသမီးကျောင်းသားကျောင်းသူဘလောက်တောင်ကျွန်တော်တို့ကျောင်းတွေမှာရှိနေတယ်လဲဆိုတာကိုသိချင်လို့ပါ
။ပြီးခဲ့တဲ့၄နှစ်ကျော်အတွင်းအိုကလာဟိုမာပြည်နယ်မှာတရားမဝင်ရွှေ့ပြောင်းတွေရဲ့ကလေးတွေကိုပညာသင်ပေးဖို့အမေရိကန်ဒေါ်လာတန်480ကျော်သုံးခဲ့တယ်လို့ Walter ကခန့်မှန်းထားပါတယ်
Those are resources.
ဒါတွေကအရင်းမြစ်တွေပါတယ်ဝန်ထမ်းတွေပါပါတယ်ဒီចောင်းသားတွေလိုအပ်ချက်အတွက်စာတင်နှစ်အတွင်းမှာရွှေ့ပြောင်းပေးရတာပါအဲ့ဒီအတွက်အချက်လက်မရှိလို့ပါ
Oklahoma ပြည်နယ်ဥပဒေပြုအမတ်တွေကလည်းအခုတင်ပြထားတဲ့စည်းကမ်းကိုလေ့လာနေပြီးဒီစည်းကမ်းအရတရားမဝင်ရွှေ့ပြောင်းတွေကိုမှတ်တမ်းတင်ထားပေမဲ့အစိုးရကြောင်းပေးမတတ်တာမျိုးတော့မဟုတ်ပါဘူးအခုတင်ပြထားတဲ့စည်းကမ်းကြောင့်စာရွက်စာတမ်းမရှိတဲ့ကလေးတွေចောင်းလာတက်ဖို့နည်းသွားလိမ့်မယ်လို့မက္ကဆီကိုနိုင်ငံကနေလွန်ခဲ့တဲ့အနှစ်20ကျော်ကတရားဝင်ရွှေ့ပြောင်းလာတဲ့ကလေး6ယောက်မိခင်ဆမီယာအီဇာဂွာယာကပြောပါတယ
်ကလေးတွေကိုနိုင်ငံရေးတဲ့မထည့်ပြမအောင
်ဒူစာမျိုးကယူနီယံအစိုးရအကြောင်းတွေကအုပ်ချုပ်သူတွေကတော့သူတို့အနေနဲ့မိဘတွေရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာနေထိုင်ခွင့်အချက်လက်တွေကိုကောက်ယူမှာမဟုတ်ဘူးလို့ပြောပါတယ်ကလေးတွေအနေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာနေထိုင်ခွင့်ကဘလို့ပဲရှိရှိအစိုးရအကြောင်းတွေမှာပညာသင်ကြားခွင့်ရှိတယ်ဆိုတော့1982ခုနှစ်ကတရားရုံးချုပ်ဆုံးဖြတ်ချက်ကိုဒီခရိုင်ကပြောရေးဆိုခွင့်ရှိသူခရစ်စတိုဖာပိန်းကထောက်ပြပါတယ်။အခုလိုအစိုးတင်သွင်းထားတဲ့စည်းကမ်းနဲ့ပတ်သက်ပြီးဆန္ဒပြနေသူအိုကလာဟိုမာဆရာတဦးဖြစ်တဲ့ဖာနန်ဒိုဘာကာရာကအခုလိုပြောပါတယ်
It's not right. It's not right.
ကျောင်းသားတွေစိတ်ထဲအကြောက်တရားတွေမထည့်သင့်ပါဘူး။လူတယောက်ဘယ်သူပဲဖြစ်ဖြစ်ဘယ်ကပဲလာလာကျွန်တော်တို့ဖွဲ့စည်းပုံဥပဒေအရခွင့်ပြုထားတဲ့အခမဲ့ပညာရေးစနစ်ထဲကထုတ်ပယ်တာမျိုးမလုပ်သင့်ပါဘူး။
ဒါပေမဲ့လည်းတော့ဟက်ဆန်လိုလူတွေအတွက်ကတော့ Walter ရဲ့အဆိုပြုချက်ကအဓိပ္ပာယ်ရှိတယ်လို့အခုလို့ပြောပါတယ
် What Ryan Walters is actually proposing
Ryan Walters တင်ပြနေတဲ့ကိစ္စကဖြစ်တင်ပါတယ်အကြောင်းတွေလိုအပ်တာကိုဖြည့်ဆည်းပေးဖို့ဒီလိုချက်တွေကထောက်ကူပြုပါပါ
Walter ရဲ့တင်ပြချက်က Oklahoma မိဘတချို့ရဲ့စိုးရိမ်ချက်ကိုထင်ဟပ်နေတယ်လို့သူစာကြောင်းဘုတ်အဖွဲ့ဝင် Elena Ashley ကပြောပါတယ
် He says လူတွေမပြောချင်တဲ့ခက်ခဲတဲ့ကိစ္စမျိုးတွေသူတခါတလေပြောပြတတ်ပါတယ်သူတို့သိချင်တာကသူတို့ကလေးတွေလုံခြုံရဲ့လားဆိုတာနဲ့စာသင်ခန်းတွေထဲမှာတတ်တောင်တတ်တာနဲ့မှန်မှန်ကန်ကန်ပညာသင်ကြားနိုင်သလားဆိုတာသိချင်ကြတာပါ
ဒီကျောင်းကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အချက်အလက်တွေကိုတာဝန်ရှိသူတွေတောင်းလာရင်တော့ဥပဒေအရပေးရမှာပဲလို့ Walter ကပြောပါတယ
်
တကယ်လို့ဥပဒေထင်းသိမ်းအရာရှိတွေကဒီချက်လက်တွေကိုလာမေးမယ်ဆိုရင်ဒါတွေကိုပေးဖို့ကျွန်တော်တို့မှာဥပဒေအရတာဝန်ရှိပါတယ်
အစိုးရကြောင်းဘုတ်အဖွဲ့ကတင်ပြထားတဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့စည်းကမ်းကိုဥပဒေအဖြစ်ပြဋ္ဌာန်းဖို့လွှတ်တော်ကိုမဲခွဲပေးပို့ပြီးတဲ့နောက်မှာအိုကလာဟိုမာပြည်နယ်အုပ်ချုပ်ရေးမှူးကေဗင်စတစ်ကပြီးခဲ့တဲ့အပတ်ကကြောင်းဘုတ်အဖွဲ့ဝင်၃ဦးကိုနိုင်ငံတော်စစ်ဆေးမှုမှတ်တမ်းမှာကျောင်းသားတွေရမှတ်နေတာနဲ့မလိုအပ်တဲ့နိုင်ငံရေးဒရမာတွေကြောင်းလို့အကြောင်းပြပြီးထုတ်ပယ်ခဲ့ပါတယ်ခင်ဗျာ
အခုတော့မြန်မာသတင်းဆောင်ပါတွေကိုအလှည့်ပေးလို့ပါတယ်ရှင်စကိုင်းတိုင်းကနီမြို့နယ်ကိုစစ်တပ်ဖက်ကလေးချောင်းကနေဘုံးကျဲတိုက်ခတ်လို့၅ဦးထက်မနည်းသေဆုံးပြီး20နီးပါးဒဏ်ရာရတယ်လို့ဒေသခံတို့ကပြောပါတယ်။နှစ်ရက်ဆက်တိုက်ဘုံးကျဲတိုက်ခိုက်တာကြောင့်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရပါတယ်။ကနီမြို့နယ်တဲကလေးချောင်းတိုက်ခတ်မှုအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစံကျော်ပြောပြထားပါတယ်ရှင်
။စကိုင်းတိုင်းကနီမြို့နယ်တဲကကြေးဝါတွေကို February 16ရက်နေ့လယ်ပိုင်းကစလို့ညပိုင်းအထိ၅ချိန်တည်းမနဲ့စစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာပါ Jet Fighter တွေအပြင်လေသည်စစ်တပ်ယင်တွေနဲ့ပါဘုံကျဲတိုက်ခိုက်တာလည်းဖြစ်ပါတယ်နေ့လယ်ပိုင်းမှာဘုံကျဲတိုက်ခိုက်ပေမဲ့လူထိခိုက်သေဆုံးတာမရှိဘဲညနေ9နာရီကျော်မှာမုံရွာယာကြီးကလေးဝကားလမ်းဘေးမှာရှိတဲ့ချောင်းမအရှိရွာကိုလေတီးစစ်တပ်ရင်တွေနဲ့တိုက်ခိုက်ချိန်မှာ9ဦးသေဆုံးပြီး20ဦးနှိပါဒဏ်ရာရရှိခဲ့တာလည်းဖြစ်ပါတယ်။လေချောင်းတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ကဏီဒေတာကန်တူကအခုလိုပြောပါတယ်
။ဒီနေ့ကတနေ့ကုန်လို့ဘုံကျဲနေရဗျဟုတ်မနက်ခင်းနေ9နာရီအထိပေါ့ဟုတ်။မေဒီလာတက်တဲ့အမန်ကြီး29ရောကျောင်းသားဒီရောပါရာမိုတာရောလက်ကျင်းနေတာဟုတ်ညနေ9နာရီလောက်ကပါရာမိုတာကျေးတာကချောင်းမရွာကပြည်သူ9ယောက်တည်လေရောင်း20လောက်တန်ရတယ်ဟုတ်သမင်းဆိုင်ရေလဖိတ်ဆိုင်ရေကွင်းရဆိုင်ရေအဲ့သုံးမွေးဆိုင်ကြားမှာကြာဆိုထိခိုက်ပျက်စီးမှုတော့ရှိတော့ဘို့ဟုတ်ပါရာမိုတာနဲ့ကျေးတာ120 120မမဘုံကြီးနှလုံးကျေးချတာကြောင့်ထိခိုက်တန်တည်ဆုံးမှုများသွားဘို့ဟုတ်
ထိခိုက်ဒဏ်ရာရတဲ့သူတွေကိုနီးစဲရဆေးရုံဆေးခန်းတွေမှာဆေးကုသမှုတွေပေးနေပြီးစိုးရိမ်ဒဏ်ရာရရှိသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုလေကြောင်းကနေအကြိမ်ကြီးများစွာဘုံကျဲတိုက်ခိုက်နေတာကြောင့်မုတ်ထောနယ်ကြီးချောင်းမှအရှိရွာအနောက်ရွာအပြင်အနီးနားကကျေးရွာတွေကပါဘေးလွတ်ရာတိမ်းရှောင်နေကြရပါတယ
်။မုတ်ထောရှိရွာနောက်ရွာနယ်ကြီးချောင်းမှအဲရွာတွေကလုံးရှောင်နေရပါဘို့။လေရငါရလောက်ရှိဘုံကျင်းတယ်တော့ကျွန်တော်ရွာထဲမနေဘူ
းမုတ်ထောရွာဟာနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးဖေဗူအာရီ18ရက်ကလည်းမုတ်ထောရွာကဒိုးစိတ်ဘုံကျဲတိုက်ခိုက်ခံရတာကြောင့်စီတဲကား2စီးစိုင်ကယ်73စီးနဲ့လူနေအိမ်အချို့ပျက်စီးပြီးတန်ကားတော်တပါးအပါဝင်2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဖေဗူအာရီ18ရက်မုတ်ထောရွာကဒိုးစိတ်လေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့မဟုတ်မမှန်ရေးသားဖြန့်ဝေတာဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးဖေဗူအာရီ18ရက်လေကြောင်းတိုက်ခိုက်မှုကိုတော့သတင်းထုတ်ပြန်တာမရှိသေးပါဘူးဘုံကျဲတိုက်ခိုက်တာဟာစစ်တပ်ဘက်ကတိုက်ခိုက်တာလို့ဒေသခံတွေကအခိုင်အမာပြောပြီးတိုက်ခိုက်ခံရချိန်မှာစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုစံချောပါရှင်မြန်မာစစ်ကောင်ဆောင်တွေနဲ့ရက်ဖက်ကောင်ဆောင်တွေပါတဲ့အာဂျင်တီးနားကတရားအာဂျင်တီးနားတရားရုံးရဲ့နိုင်ငံတကာဖန်ဝရမှာဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့နာမည်တွေကိုဖယ်ရှားပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ NUG သဘောထားကြေညာချက်နဲ့ပတ်သက်လို့ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကိုမိုင်းချင်းနိုင်ငံ Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
โอเคအဲ့တော့ဒီအာဂျင်တီးနားတရားရုံးကနေပြီးတော့ဒီမြန်မာခေါင်းဆောင်တွေနဲ့ပတ်သက်လို့ power ထုတ်တာကိုကြိုဆိုကြောင်းပေါ့နော် NUG ရဲ့ထုတ်ပြန်ချက်ထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တမနာဦးထင်ကျော်တို့ကိုဒီ power ထုတ်တဲ့ဒီနာမည်စင်းကနေဖယ်ရှားပေးဖို့တောင်းဆိုထားတာတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲရှင
်ဒီပထမဆုံးပြောချင်တာလေကျွန်တော်တို့ဒီရိုဟင်ဂျာတွေရဲ့ပေါ်တော့သူတို့ပေါ်ကျူးလွန်ခံရတဲ့အမတန်ဆိုးရွားတဲ့ကြောင့်မျိုးတွေပေါ်တယ်။ဒီမျိုးမျိုးနဲ့ကျူးလွန်ခံရတဲ့ကိစ္စတွေဒါတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုကိုရှာဖွေတဲ့လုပ်ငန်းပေါ်တော့အထူးသဖြင့်ဒီနိုင်ငံကတရားရုံးတွေမှာတရားမျှတမှုရှာဖွေတာကိုကျွန်တော်တို့နေတာအများအားကြိုးဆိုတယ်။ပူပေါင်းဆောင်ရွက်ခဲ့တာတွေလည်းရှိတယ်ပေါ်တယ်။သို့တော်လည်းအခုဒီအာဂျင်တီးနားတရားရုံးမှာတရားဆွဲဆိုပြီးတဲ့အခါကျတော့ဒီ permanent ထုတ်တဲ့အထက်မှာဒါမေးအောင်လိုက်နဲ့ဒါဆိုရင်တူရအပေါင်းပါတယ်ပါကြတယ်ပေါ့နော်ဒါအောင်လဲကျွန်တော်တို့ဒါဖန်ဝရန်ထုတ်တာလည်းကြိုးလို့တယ်ဒါပေမဲ့ဒီစီးရင်တဲ့မှာဘယ်တမရဟောင်းဦးထင်ကျော်နဲ့နိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါနေတဲ့ကိစ္စကြတဲ့ခါကျတော့တပြန်စဉ်းစားကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအခြေအနေပေါ့2019တော့ပါပေါ့လေဒီတန်တဲ့ကတဖွဲ့တွေအားလုံးရဲ့ဒီဦးစီးပြောဒီချုပ်ကန်ပြီးတော့အမေပေးတဲ့သူဟာဒါကာဝေးဥစုချုပ်ပဲပေါ့မရောနိုင်ပဲဒါဆိုဒီ2008ချိန်ကဥပဒေအရဆိုရင်ပေါ့အဲ့တော့ဒီမရောနိုင်တဲ့ဒီကာဝေးဥစုချုပ်ကပဲအဓိကပေါ့နော်သူတို့ရဲ့အပေါင်းပါတွေကပဲဒါတော်မရှိတာဖြစ်တယ်အဲ့တော့သူတို့ကိုပဲအဓိကထားပြီးတရားစွဲဆိုတာဖြစ်တယ် ਨੇ ပေါ့လေတကယ်တမ်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့သမ္မတဂျီဦးထင်ကျော်ရောနိုင်ငံတော်ရေးတာဝန်ခံပုဂ္ဂိုလ်ပေါ့နော်ဒေါအောင်ဆန်းစုကြည်ရောကဒီလိုကြအရေးနဲ့ပတ်သက်ရင်ဒီရေရှည်ပြည်လည်ဖို့ကိစ္စနဲ့ပတ်သက်ပြီးတို့အများကြီးချိုးပန်းခဲ့တာရှိတယ်။ဥပမာဒီ Coffee Island Commission ဘောတော့ဖွဲ့စည်းပြီးတော့ဒါချိုးပန်းခဲ့တော့ဘောတော့တောက်ဆောင်တဲ့ရေရှည်တည်တတ်နိုင်တဲ့ဒီဖြည့်ရှိမှုမျိုးအတွက်ကိုတို့ဆောင်ရွက်ခဲ့တာရှိတယ်။ဒါပေမဲ့အခုချိန်မှာတို့ချင်းဒါအားလုံးသိတဲ့အတိုင်းဒါသမ္မတကြီးဦးတင်ကျော်ဆိုလို့ရှိရင်လည်းဘယ်လိုနေရလဲမသိဘူးသူဒီနေ့အကျဉ်းချုပ်ပဲနေနေရသလား။ဒေါ်ဆာချုပ်ကြီးကိုယ်တိုင်ကိုဆိုရင်လည်းဒါအကျဉ်းထောင်နေပါပေါ့နော်။ကျွန်တော်ပြောချင်တာကတော့တို့ကိုယ်တိုင်အခုပြစ်မှုဒီဟိုဒီကျူးလွန်ခံရတဲ့ဒီတဲ့ဟိုပေါ့နော်ဟိုကျူးလွန်ခံရသူတွေပေါ့ကျူးလွန်ခံရတဲ့သူတွေဖြစ်နေအဲ့တော့ဒီကျူးလွန်ခံရသူတွေဖြစ်နေတဲ့အတွက်ကြောင့်ဒီလူတွေကိုတစ်ခါထပ်ပြီးတော့ဒီပြစ်မှုကျူးလွန်ပါတယ်ဆိုပြီးတော့ဖာဝနာထုတ်တဲ့စင်းနဲ့မထည့်တာတော့ကျွန်တော်တို့အနေနဲ့ကဘလို့မှလက်မခံနိုင်ဘူးပေါ့လေအဲ့တော့ဒါနဲ့ပုံရေးကြည့်တာပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့အခုလက်ရှိအခြေအနေပါဆိုရင်တော်လွေဥတော်လိုက်ပေါ့တော်လွေဥတော်လိုက်ဆိုတာကပဲကျွန်တော်တို့ဒီတရားမျှတမှုတွေဒီအမှန်တရားတွေပေါ်ထုတ်နိုင်တဲ့အခြေအနေတစ်ခုကြောင့်ကြိုးပမ်းနေတာပေါ့လေကြိုးပမ်းနေတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လွေဥတော်လိုက်ရေးအတွက်ပေါ့ကျွန်တော်တို့ညီညွတ်မှုရေးကြည့်ရဲကျွန်တော်တို့ရိုင်ဂျာပြည်သူလူထုတခြားပြည်သူလူထုကြားထဲမှာနားလည်မှုမလွဲဖို့အိမ်မတက်မှအရေးကြီးပါတယ်ဒီလိုမျိုးနားလည်မှုလွဲမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူမှုသဟာစတာဖြစ်ဖို့ပေါ့လေဒီ social cohesion ပေါ့ဒါအများကြီးထိခိုက်တယ် တော့ထိခိုက်တယ်ဆိုရင်ကျွန်တော်တို့တော်လှန်ရေးကိုလည်းအတနည်းအားဖြင့်ထိခိုက်မယ်။ဒါပို့ရင်ပြောရင်ပေါ့ဒီတော်လှန်ရေးကိုထိခိုက်မယ်ဆိုရင်ကျွန်တော်တို့ဆရာနာရှိစနစ်ထုံနှင်းအောင်မလုပ်နိုင်တော့ဘူးဆိုလို့ရှိရင်ကျွန်တော်ဘာမှဖြစ်လာမှာမဟုတ်ဘူးပေါ့လေ
။ဒီဖက်မှာကြတော့အခုလိုဒီအရက်သားခေါင်းဆောင်တွေရဲ့နာမည်တွေပေါ့နော်။ဒီ Powerin စီးရင်းထဲမှာထည့်သွင်းဖော်ပြတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီအာဂျင်တီးနားအစိုးရရှေ့နေပေါ့နော်။တကယ်လို့ရှေ့နေကသူရရှိထားတဲ့အချက်လက်တွေအရဒီတပ်သေးထောက်ထားတွေအရဒီ2019ခုနှစ်ကရိုဟင်ဂျာတွေပေါ်မှာပုံမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကာလအချိန်ပေါ့နော်အဲ့ဒီအချိန်တုန်းကဒေါင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကနေပြီးတော့ဒီအစိုးရခေါင်းဆောင်တွေဖြစ်နေတဲ့အခါကျတော့သူတို့ဒီတရားရုံးကိုပေါ့နော်ခေါ်ယူစစ်ဆေးတင်တယ်ဆိုပြီးတော့ပေါ့လေအဲ့ဒီပေါ်မှာဒီတရားသူကြီးကလည်းဆုံးဖြတ်ခဲ့တဲ့အတွက်ဒီလိုအရက်သားကောင်းဆောင်တွေရဲ့နာမည်တွေကိုထည့်သွင်းခဲ့တာဖြစ်တယ်လို့သိရပါတယ်။အဲ့တော့ NUG ဘက်ကဒီအရက်သားကောင်းဆောင်တွေရဲ့နာမည်တွေကိုဖယ်ရှားဖို့ဆိုရင်ရောဥပဒေအကြောင်းအရဘယ်လိုဆောင်ရွက်ဖို့ရှိလဲရှင်
။ဒီ2019ပေါ်ဝင်ခြင်းဆိုလို့ရှိရင်တအားလုံးသိတဲ့တိုင်ပဲ။ကျွန်တော်တို့တိုက်ပြပါ2008ဒီဖွဲ့စည်းပုံအခြေခံဥပဒေရှိနေတယ်ပေါ့လေ။အဲ့တော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြဆိုလို့ရှိရင်လည်းထားပါတော့ကျွန်တော်ပုံမှန်တွေတော့အများကြီးမပြောတော့ဘူးပေါ့နော်။တကယ်တမ်းဒီတိုက်ပြဒီဒီလုံလုံနဲ့ပတ်သက်ပြီးတော့ပေါ်တော့ဒီလက်နက်ကိုင်အစုတွေအားလုံးကိုတောင်းပြီးတော့နောက်ဆုံးပေါ်လေဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနလိုခါမျိုးအစဟိုတောင်းပန်ယူပြီးတော့ဆောင်ရွက်နေတာကဒါအဲ့ဒီအချိန်ကကာဝေးဦးစီးချုပ်နေပေါ့လေသူရဲ့အပေါင်းပါတွေဖြစ်တော့ဆိုတော့ဒီဥပဒေရကြည့်မယ်ဆိုရင်တော့မာတာမန်အခြေအနေရဆိုလို့ကျွန်တော်တာမန်နိုင်ငံတစ်ခုဆိုလို့ရှိရင်တော့ဒီအဲ့ဒီနိုင်ငံရဲ့ဟိုတမရတို့ဝီကြီးချုပ်တို့စသဖြင့်ပေါ့နော်အကြီးအကဲတွေကဘာပဲဖြစ်ဖြစ်သူတို့တောင်းကြည့်ကြတာပေါ့လေတိုးတော်လည်းပဲကျွန်တော်တို့ရဲ့တိုက်ပြီးထူးခြားချက်ဒီ2008အခြေခံဥပဒေရဲ့အခြေအနေရဆိုလို့ရှိရင်တော့ဒါအဲ့ဒီကာလမှာတော့အယက်သားအစိုးရတွေတောင်းဝင်ရှိတဲ့သူတွေကဘယ်လောက်ထိတောင်းဝင်ယူနိုင်လဲဆိုတော့ဟာဘယ်လောက်ထိတောင်းဝင်ရှိသလဲဆိုတော့ဟာအမြဲတမ်းပြောဖို့ခက်တယ်ပေါ့နော
်မိုင်းချင်းနိုင်ပါရှင်ထိုင်းမြန်မာနယ်စပ်ခင်းကျင်းတဲ့မြောက်ပြည်မြို့နယ်အတွင်းနေချောင်းဆက်တက်တဲ့ DKPA Democracy အချို့ပြုကရင်တက်မတော်ကကြားဖြန့်နှိမ်နင်းရေးလုပ်နေချိန်ကြောက်ခက်ဖက်မှာရှိတဲ့ KTV ဆိုင်တွေမှာတွားရောက်အလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံသူ2ဦးနဲ့လာအိုနိုင်ငံသူ3ဦးတို့ထိုင်းဘက်ကိုပြန်ပြီးတော့ဝင်လာတဲ့အချိန်မှာပဲဖေဖော်ဝါရီလ18ရက်နေ့ကထိုင်းစစ်တပ်လှည့်ကင်းကဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတော့ VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နယ်အတွင်းနေကြားဆောင်တက်တဲ့ DKBA Democracy ကရင်အကျိုးပြုတက်မတော်ကကြားဖြတ်နေနေရေးလှုပ်ဆောင်တဲ့အနေနဲ့နိုင်ငံသားသားတွေကိုယာနဲ့ချီပြီးဖမ်းဆီးပြီးနေရက်ပြန်ပို့ဖို့အတွက်စီစဉ်နေတာပါဒီအချိန်မှာပဲနေရက်ပြန်ပို့စောင့်နေကြတဲ့သူတွေဟာ DKBA ထိန်းချုပ်ရာကြောက်ခက်ဒေသမှာနိုင်ငံသားသား300လောက်ရှိနေပြီးစစ်ကောင်စီကလာမခေါ်သေးတဲ့အတွက်စောင့်နေကြတာလို့လဲဆိုပါရယ်ဒီလိုအချိန်မှာပဲထိုင်းနဲ့လာအိုနိုင်ငံသားအမျိုးသမီး9ဦးဟာထိုင်းဖက်ချမ်းဖွပရမြို့နယ်တဲကိုခိုးပြီးတော့ဝင်ရောက်လာတာကြောင့်ထိုင်းစစ်တပ်ကဖမ်းဆီးတာကိုခံရတယ်ဆိုပြီးမျက်မြင်တွေ့ရှိသူတဦးကအခုလိုပြောပါရယ်
ဒီနေ့ကအဲ့ဒါဟိုထိုင်းစစ်တပ်ကတွေဆိုဖမ်းလာတာကျွန်တော်ဒီမှာဒီများလို့ဒီဘက်ကဘက်ကယူပြောတော့ဘက်ကိုထိုင်းဘက်ကိုခိုးကူးလာတယ်ထိုင်းမှာနေအောင်လာအောင်၃ရောက်လေအဲဖုတ်ဖက်ပကလေးပဲဒီကုကုလခါကြကြီးနန်းကင်းနေတဲ့တွေ့ပြတွေ့ပြဖန်းကြီးရမိတာဟုတ်အဲ KTV တွေအဲ KTV မှာလောက်တာတွေလည်းရှိတယ်တချို့အပြင်မှာအပြင်ယုံမှာလောက်တာအပြင် KTV မှာလည်းလောက်တာရှိတယ်အဲဟိုကက်ဆီနိုယုံမှာလောက်တာရှိတယ်အများကြီးရခဲ့တော့အဲအပြင်မှာလောက်တဲ့လူတွေကိုအရင်ကကိုပြီးဝင်သွားပြီးတော့အခုကကိုပြီးပြန်ထွက်လာကြတာပေါ့အဲ့လိုပေါ့ကိုပြီးထွက်လာအရင်ကဒီလမ်းမှာကင်းသူသွားတော့လမ်းကင်းလို့ပဲဘာမှမရှိဘူးခုချိန်မှာအကင်းနဲ့အရင်များတဲ့ခါကျသူတို့မိတာ
သူတို့တွေဟာတောင်ရင်မြစ်ကိုဖြတ်ပြီးမနေ့အစောကြီးအချိန်မှာထိုင်းဘက်ကိုခိုးဝင်လာကြတာဖြစ်ပါတယ်ထိုင်းစစ်တပ်ကမြန်မာဘက်ကခိုးဝင်လာသူတွေကိုသတိထားစောင့်ကြည့်နေချိန်မှာသူတို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံဘက်မှာလျှက်စစ်မီးနဲ့အင်တာနက်တွေပြတ်တောက်မှုတွေကြောင့်သူတို့အလုံးလုံးလို့အဆင်မပြေတော့တာကြောင့်ထိုင်းဘက်ကိုပြန်လာကြတာလို့လဲဆိုပါတယ်သူတို့အားလုံးဟာအသက်20ကျော်အရွယ်အမျိုးသမီးတွေဖြစ်ပြီးမြောက်ရီဘက်ကကာရာအိုကေဆိုင်တွေမှာအလုံးလုံးကနေကြသူတွေလို့လဲသိရပါတယ်အခုဆိုရင်နေကြားဆောင်တက်ကကြားတက်လေလေခိုင်းတွေကိုနှိမ်နှင်းရေးဆိုပြီးနိုင်ငံသားသားတွေကိုလိုက်လံဖမ်းဆီးနေတာတွေကိုလည်းလုပ်နေပါတယ်ဒါပေမဲ့ကာစီနိုယုံတွေလောင်းကစားယုံတွေလေလေခိုင်းတွေသူတို့အချင်းချင်းညှိနှိုင်းပြီး ူတွေကိုဘယ်ယုံကဘလောက်ဆိုတဲ့နှုံနဲ့ထုတ်ပေးနေတာလို့လဲလောင်းကစားယုံမှာလောက်ကင်နေသူတွေကပြောပါတယ်ဒီအတွက်နှိမ်နှင်းရေးလှုပ်ဆောင်နေပေမဲ့ဒီလုပ်ငန်းတွေကတော့ရပ်တန့်သွားမဲ့အခြေအနေတွေတော့မရှိသေးပါဘူးလက်တလောမှာထိုင်းဘက်ကလျှက်စစ်မီနဲ့လောင်းစားစီထက်တောက်မှုတွေကြောင့်မြဝတီဘက်ကလောင်းကစားယုံတွေလက်ပတ်ဖို့အတွက်တော့ခက်ခဲသွားခဲ့တယ်လို့လဲဆိုပါတယ်နေကြားဆောင်တက်တဲ့ DKBA ကတော့နေရပြန်မဲ့လူတွေကိုစုဆောင်းနေပြီးစစ်ကောင်စီကိုအစီရင်ခံတင်ပြကထိုင်းနိုင်ငံဘက်ကိုနိုင်ငံသားသားတွေပြန်လည်လွှဲပြောင်းပေးမယ်လို့လည်းပြောဆိုနေကြပါတယ်ရှင
်မအေးအေးမှာပါရှင်အခုတော့ Polygraph ရုပ်သံကိုချိချရအောင်ပါ American စစ်ဌာနချုပ်ဟာ Ukraine မှာဇီဝလက်နက်စမ်းသပ်ဓာတ်ခွဲခန်းတွေအများကြီးဖွင့်လှစ်ထားတယ်လို့ Russia ကပြောပါတယ်Ukraine ကတည်ဆုံသူတွေစီကနေကိုတွင်းအင်ကာတွေထုတ်ယူအသုံးပြုတယ်လို့လည်းပြောနေတာမှန်ကန်ပါသလားအသေးစိတ်ကိုတော့အချက်လက်အခြေခံမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်
ယူကရိန်းဟာလူကိုတွင်းအင်္ဂါတွေကိုစနစ်တကျမတရားယူပြီးဇီဝလက်နက်စမ်းသပ်မှုတွေလုပ်နေတဲ့ဆိုတဲ့သတင်းမှားတွေကိုရုရှားကဆက်ပြီးဖြန့်ဖြူးနေပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာခါရိုဗာကအဲ့ဒီဝါဒဖြန့်တဲ့ကိစ္စနှစ်ခုကိုပေါင်းစပ်ပြီးတလောကပဲပြောသွားတာပါ။ယူကရိန်းကနောက်နိုင်ငံတွေရဲ့ကူညီနဲ့ကိုတွင်းအင်္ဂါတွေကိုတရားဝင်ရယူပြီးအွန်လိုင်းကနေရောင်းချနေတယ်လို့ဇာခါရိုဗာကဇန်နဝါရီ24ရက်နေ့ကဆွဆွဲသွားပါတယ်။ယူကရိန်းကျန်းမာရေးဝန်ကြီးဌာနရဲ့နာမည်ခန့်ပြီးအမေရိကန်ကပန်တဂွန်ရဲ့ဇီဝတပ်ခွဲခန်းတွေကိုယူကရိန်းမှာတိစောက်ခဲ့တယ်လို့သူကပြောပါတယ်။ကိုရင်းအင်္ဂါတွေရောင်းချပြီးယူကရိန်းကအဲ့ဒီဇီဝတပ်ခွဲခန်းတွေဟာစမ်းသပ်မှုမျိုးစုံလုပ်တဲ့နေရာဖြစ်နေပါတယ်လို့ဇာခါရိုဗာကပြောသွားတာပါ။ရုရှားအစိုးရရဲ့ Sputnik သတင်းကဇန်နဝါရီ25ရက်နေ့မှာပဲအဲ့ဒီဇာခါရိုဗာရဲ့ဆွဆွဲချက်တွေကိုထင်ဟပ်တဲ့စာရင်းစက်တိုက်တင်ခဲ့ပါတယ်။ Sputnik ကရေးတဲ့အခုမှာနောက်နိုင်ငံတွေကယူကရိန်းကိုလူအင်ကကမ္ဘာမှောက်ကိုဈေးွက်အဖြစ်ပြောင်းလဲလိုက်ပုံလို့ဆိုထားပါတယ်။ဒီဆွဆွဲချက်တွေဟာပါရင်ပါတယ်။2014ခုနှစ်ယူကရိန်းကိုစတင်ကျူးကျော်တဲ့ကရုရှားဟာယူကရိန်းနိုင်ငံသားတွေကိုလူသားမဆန်တဲ့ပုံစံနဲ့ရုပ်ဖြတ်ပြီးအနောက်နိုင်ငံတွေရဲ့ထောက်ခံမှုရော့ချအောင်လုပ်နေတာပါ။ယူကရိန်းဆိုရကလူအင်ကစိတ်ပိုင်းတွေထုတ်ယူတာကိုတေချာလှုပ်ဆောင်နေတယ်လို့နိုင်ငံသားတွေပေါ်ဇီဝစမ်းသပ်မှုတွေလုပ်နေတယ်လို့လည်းဆွဆွဲတာတွေပါပါတယ်။ဒီဆုံးသူတွေရဲ့အင်္ဂါစိတ်ပိုင်းတွေကိုခွင့်ပြုချက်မရှိဘဲယူဖို့ယူကရိန်းမှာဥပဒေပြဋ္ဌာန်းထားတယ်လို့ Sputnik ကဆွဆွဲပါတယ်။အကြမ်းကြတော့ဒီဆုံးသူတွေသဘောတူတယ်ဆိုရင်အင်္ဂါစိတ်ပိုင်းတွေစားတို့ကုသမှုမှာသုံးဖို့လူရန်ခွင့်ပြုတဲ့ဥပဒေကိုယူကရိန်းတို့တော်က2018ခုနှစ်ကပြဋ္ဌာန်းခဲ့တာပါ။ဒီဆုံးသူကကိုယ်အင်္ဂါလူရန်မှုပြောမထားရင်တော့သူ့မိသားစုကလူရန်ပိုင်ခွင့်ရှိတယ်လို့လည်းဒီဥပဒေမှာဖော်ပြထားပါတယ်။ဒီဥပဒေပြင်ဆင်ချက်ကအင်္ဂါစားထုတ်ကုသတဲ့လုပ်ငန်းတွေကိုပိုကောင်းလာစေဖို့ကြီးရတာပါ။ဒါပေမဲ့သဘောမတူထားပဲလူအင်္ဂါထုတ်ယူတာဟာတရားဝင်တယ်လို့ပဲဥပဒေပြင်ဆင်ချက်ကမှပြောထားတာမဟုတ်ပါဘူး။ယူကရိန်းသမ္မတဖလိုဒီမီယာဇလန်စကီကသူ့အင်္ဂါရယူတဲ့လုပ်ငန်းစဉ်စောင့်ကြည့်အတည်ပြုမှုတွေကိုအနည်းဆုံးဖြစ်အောင်လျှော်ထားပြီးသူ့အဆိုလုံးဝဥပဒေမဲ့တရားဝင်လုပ်ပေးတယ်လို့လည်းဇာခါရိုဗာကဆွဆွဲပါတယ်။တကယ်လက်တွေ့မှာကဇန်နဝါရီအစောပိုင်းမှာတည်ပြုခဲ့တဲ့ဥပဒေအရယူကရိန်းနိုင်ငံဘယ်နေရာကမဆိုစစ်ပွဲကြောင့်တည်ဆုံသွားတဲ့စစ်သားရဲသားတွေရဲ့ခန္ဓာကိုယ်ကအင်္ဂါစိတ်ပိုင်းတွေကိုစားတော့ကုသရေးမှာပြီးမတော့ပါဘူး။လူရန်သူတွေရွေးချယ်ရတဲ့စားတော့ကုသတဲ့လုပ်ငန်းစဉ်သုံးသက်ကြီးမှာတေချာခဲဖြတ်နိုင်မှုအတွက်အင်္ဂါလူရန်မှုအတည်ပြုနည်းလမ်းတွေကိုတော့အဲ့ဒီဥပဒေကပိုပြီးတင်းကျပ်ထားတာဖြစ်ပါတယ်။
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ကျမတို့ VOE ရဲ့ Polygraph website မျက်နှာ polygraph.info မှာသွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းဒိုမီတာ25 kHz 1165လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ည ไฮโดรมีเตอร์ 30 กิโลเฮิรตซ์โกโก้63ญาโรဖြင့်ပထမပိုင်းနိုင်ဝင်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190ကီလိုเฮิรตซ์15ခွန်9ရောကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာနဲ့မှန်ကန်တဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာ မနက်ခင်းပါရှင် VOE American အသံရဲ့ 2025 ခုနှစ် ဖေဖော်ဝါရီလ 19 ရက်ဗုဒ္ဓဟူးနေ့ မနက်ခင်း အစီအစဉ်လေးကို ဆက်ပြီးတော့ ထုတ်လွှင့်နေပါတယ် အခုဒုတိယပိုင်းမှာတော့ မြေကြီးဩဇာ American နိုင်ငံရေးနဲ့ Social Media လူကြီးများသတင်းတို့ ကဘာတလွာခီးသွား အစီအစဉ်တို့ကို ကြည့်ရှုနားဆင်ချရပါမယ် အရင်ဆုံးတော့ မြေကြီးဩဇာ အစီအစဉ်ပါရှင် မြန်မာနိုင်ငံမှာလယ်သမားတွေကဒေသအလိုက် ကိုယ့်ရဲ့လယ်မြေပေါ်မှာစိတ်ကြိတ်စပားမျိုးတစ်ခုတည်းကိုသာစိုက်ပျိုးချတယ်လို့မိသားစုစားဖို့ဆိုပြီးကောက်ညင်းစပားကိုလည်းအ ਨੇ အချင်းစိုက်ချပါတယ်။အဲ့ဒီလိုဆန်နဲ့ကောက်ညင်းစပားမျိုးစလုံးကိုပူရဲစိုက်ပျိုးချတဲ့အတွက်ဝင်းမုံတွေအပြန့်အလန့်ကူးကုန်ပြီးမူလမျိုးရင်းတွေတဖြည်းဖြည်းပြောင်းလဲကုန်ကြပါတယ်။ဒီအကြောင်းကိုခင်မောင်ဆွေမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ကောင်းကျင်းစံနဲ့ထညက်ကိုအခြေခံပြီးလောက်ကြတာကများပါတယ်။အဲ့ဒီအတွက်လယ်သမားအများစုကလည်းဆန်စပါးကိုသာအဓိကထားစိုက်ပျိုးကြပြီးကောင်းကျင်းစံကိုစီးပွားဖြင့်စိုက်ပျိုးကြတာမျိုးတော့မရှိကြပါဘူး။ မိမိမိသားစုစားဖို့ဒါမှမဟုတ်မိမိရိုက်ရွာအလိုက်ဝိုင်းဖွဲ့မုတ်လုတ်စားကြဖို့လောက်ပဲစိုက်ပျိုးကြတာကများပါတယ်။ အဲ့ဒီလိုစိုက်ပျိုးကြရမှာရေပူရအဖြစ်မိမိပိုင်ဆန်စပါးစိုက်တဲ့လက်ွက်ထဲကအသေးဆုံးလက်ွက်ထဲမှာဒါမှမဟုတ်စိုက်ပျိုးကွက်တွေထဲကဒေါင့်တနေရာမှာစိုက်ပျိုးကြလိမ့်ရှိပါတယ်။ဒါကြောင့်လဲကောင်းကျင်းစိုက်တဲ့လက်ွက်ဟာအဓိကဆန်စပါးစိုက်ပျိုးတဲ့လက်ွက်တွေနဲ့တကြောတဲ့တစက်တစက်တည်းဖြစ်နေပါတယ်။ အကျိုးဆက်ကတော့ဆန်စပါးကိုကောင်းကျင်းစပါးကိုမူရင်းမျိုးရင်းတွေတဖြည်းဖြည်းပြောင်းလဲကုန်ကြပြီးမျိုးနှောတွေဖြစ်ကုန်ကြတယ်လို့စိုက်ပျိုးရေးပညာရှင်တွေကပြောပါတယ်။ဒါပေမဲ့လည်းလယ်သမားအများစုကတော့အဲ့ဒီလိုဝင်းမုံကူးတဲ့သဘာဝကိုဂရုစိုက်တာသတိပြုအလေးထားတာသိမ့်မရှိကြပါဘူး။ဒီလိုစပါးမျိုးတွေတစ်ခုနဲ့တစ်ခုဝင်းမုံကူးတဲ့အကြောင်းကိုရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းလဲဖ
ိုက်တာကတော့ကျွန်တော်တို့နေမြေဒေသကိုက်တဲ့စပါးကျွန်တော်တို့စိုက်လို့ရတယ်တကွင်းတစ်ဆက်သေးပေါ့နော်ခြေခြေပြန့်ပြန့်ကိုဒီမျိုးဆိုဒီမျိုးကြတဲ့ပဲစိုက်ပြီးတော့ပေါ့နော်တကီရွယ်ပြီးတော့စိုက်တဲ့နေပေါ့နော်အဲ့လိုမဟုတ်ဖ ೇನೆ ခါစပါးမျိုးတွေကလည်းစိုက်တယ်စပါးချင်းချင်းဆိုတဲ့အတကြောင်ပေါ့အခြားမျိုးတွေအားဒီဝုံမုံနေကူတယ်ဝုံမုံကူပြီးတော့နောက်တစ်ခေါက်သူ့ကနေပေါ့ထွက်လာတဲ့စပါးမျိုးစေ့တွေကြတော့ကျွန်တော်တို့တဘောတို့သူ့ရဲ့အနံ့အသက်ကပထမမှာအရန်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာတို့နောက်တစ်ခုကကျွန်တော်သူ့ရဲ့ဆန်စပါးရဲ့ဆန်စေးရဲ့အရွယ်အစားကရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးနားမှာစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကဆန်စေးလုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောရှက်မိပြီးတော့ဝုံမုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိသားအတွက်ဒါတွေကိုပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းကျွန်တော်တို့ကရတော့မှာမဟုတ်ဘူးဒီမျိုးတွေကကြာလာတဲ့အခါကျတော့စက်မျိုးလိုဖြစ်သွားတာပေါ့နော်
မြန်မာနိုင်ငံမှာကောင်ရင်းဆန်ကိုရိုးရိုးကောင်ရင်းဆန်ဖြူနဲ့ငချိတ်ဆန်ဆိုပြီးနှစ်မျိုးပဲစိုက်ပျိုးကြပါတယ်။ကောင်ရင်းကိုတော့ဆန်ထမင်းလိုနေ့စဉ်စားသုံးကြတာမျိုးမရှိပဲပေါင်းပြီးအဖြူတစ်ဝက်ငချိတ်တစ်ဝက်ရောစပ်စားကြတဲ့ဓလေ့ရှိပါတယ်။စောစောကပြောခဲ့သလိုမျိုးမိမိလက်ွက်ထဲကအလင်းသင့်တဲ့နေရာမှာပဲကောင်ရင်းဖြူနဲ့ငချိတ်ကိုစိုက်ပျိုးကြတဲ့အတွက်မူရင်းဆန်စပါးနဲ့ဝတ်မုံရောပြီးကြာလာတဲ့အခါမှာကောင်ရင်းဖြူတွေဟာစီစီကပ်ကပ်သိမ့်မရှိကြတော့ပဲဆန်ပုံစံမျိုးဖြစ်သွားသလိုဆန်ရဲ့အရသာဘိုင်းမှလည်းမတိမတာပြောင်းလဲသွားတယ်လို့စိုက်ပျိုးရေးသမားတွေကပြောပါတယ်တကယ်တော့ကောင်ရင်းဆန်ဟာအဖြူကောငချိတ်ကောဈေးကောင်းပြီးထမင်းဆန်ထက်ဈေးကြီးပါတယ်အဲ့ဒီအတွက်တချို့မြေလပိုင်းကလောက်ွက်ငယ်လေသမားတချို့ကတော့ကောင်းရင်းဆန်တီးတန့်စိုက်ပျိုးလာတာတွေရှိလာပြီလို့တောင်သူလေသမားကြာနေတချို့မှာတွေ့ရပါတယ်သို့တော့ကောင်းရင်းကိုရိုးရမုန်းလို့တာနဲ့တခါတရံမှသာစားသုံးကြတာမျိုးရှိတဲ့အတွက်ကြဲကြဲပြက်ပြက်စိုက်ပျိုးဖို့ကတော့မလွယ်ကူသေးဘူးလို့ဆိုပါတယ်ဒ ဒီနေရာမှာမြန်မာနဲ့ယဉ်ကျေးမှုချင်းတူတဲ့ထိုင်းနိုင်ငံကကောင်းငင်းကိုမြန်မာတဲ့ပုံမှုစားသုံးကြတာတွေ့ရပါတယ်အဲ့ဒီအတွက်ကောင်းငင်းဆန်ဖြူနဲ့ငချိတ်ကိုကြဲကြဲပြန့်ပြန့်စိုက်ပျိုးကြပါတယ် ဒီနေရာမှာကောင်းငင်းဆန်တမျိုးဖြစ်တဲ့ငချိတ်နဲ့ပတ်သက်လို့ပြောချင်တာကအခုအခါမှာကျမ်းမာရေးနဲ့ညီညွတ်တဲ့ဆိုပြီးထိုင်းနိုင်ငံမှာထမင်းအနေနဲ့တော်တော်များများစားသုံးလာကြသလိုအနောက်နိုင်ငံတွေမှာလည်းစားသုံးလာကြပါတယ်။အယောင်အရင်အဖြော့အပေါ်မူတည်ပြီးရိုက်စ်ဘယ်ရီဒါမှမဟုတ်ဘရောင်းရိုက်စ်လို့ခေါ်ကြတဲ့ငချိတ်ကောင်းငင်းဆန်ကိုထိုင်းနိုင်ငံမှာစီးပွားဖြစ်စိုက်ပျိုးကြတဲ့အထက်မှ zaba miyo be sai sai, tacha zaba rui ne, wimo maku aon atu giyu sai bi, miyo yengo tain tain ja ba re. Erilowe gwa ma thai na ngan bi yin, san tatiya amyazong tembo re bian na ngan ha, turo na ngan ga na ngan ga tembo re san hi tui miyo yengong go, tacha zaba rui ne, wimo ngu bi, miyo gwa rui po tue mla yi itue atu giyu sai ja ba re.
အဲ့ဒီအတွက်မဲကောင်မြေဝန်ဒေတာတစ်ခုလုံးမှာစဘာမျိုးတစ်မျိုးတည်းကိုသာစိုက်ပျိုးကြရဲလို့ဘီအန်အန်ကိုစိုက်ပျိုးရင်းတဲ့ပတ်သက်ပြီးတွားရောက်လေးလာဘူးသူတောင်သူလည်းသမားအရေးဆောင်ရွက်နေသူတူကအခုလိုပြောပါတယ်။ဘီအန်အန်ရဲ့အားကောင်းချက်တွေကိုလေ့လာတာပေါ့ဗျာ။ကပောက်စံတင်ဖို့နိုင်ငံနိုင်ငံဖြစ်ရည်နေတာဘာကြောင့်လဲဆိုတာကိုကျွန်တော်ကသိချင်တာပေါ့။ကျွန်တော်သိသလောက်ပြောရရင်တော့ ကျွန်တော်တို့တော့လေးလာတော့အဲဥရောပဘက်ကိုပို့တဲ့ဆန်အမျိုးအစားကိုဘင်းနဲ့တောင်မဲရအထူးသဖြင့်အဲ့မှာစိုက်တာစိုက်တာမှာသူကတခွန်တပြင်းလုံးစိုက်တာပေါ့လေအဲ့ဒီတမျိုးတည်းပဲအဲ့ဒါသိမ်းကောင်းရတော့အဲ့လိုစိုက်တာတော်တော်ခေါ်ကြီးပေါ့ရေသွင်းစနစ်တွေကအစစနစ်တကျအစုပ်ကြီးကမှစိုက်တာသူတို့အောင်းမြင်တယ်စိုက်ပြီးဦးစီးထားလာတွေကတောင်သူနဲ့ဥရောပကိုပို့မဲ့ဆန်ဆိုအဲ့လိုစိုက်တာ
တစ်ဆက်တည်းမှာပဲကမ္ဘာမှာဆန်အများဆုံးတင်ပို့တဲ့နိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုကြည့်ရင်လေသူတို့ရဲ့ကမ္ဘာကျော်ဘတ်စမာတီဆန်ထုတ်လုပ်ရေးကိုမျိုးရိုးဗီဇပြောင်းလဲမသွားအောင်အထူးဂရုစိုက်ကြပါတယ်။အဲ့ဒီဆန်ကိုအဓိကတာစိုက်ပျိုးကြတဲ့ပန်ဂျပ်ပြည်နယ်၊ဟာရီယာနာပြည်နယ်နဲ့ညူဒယ်လီပြည်နယ်တွေမှာဆိုရင်ဒဇက်ဒဇက်တည်းရှိကြတဲ့စပါးစိုက်ပျိုးကွင် ကိုထိခိုက်မှကာကွယ်တဲ့အတွက်ဖြစ်ပါတယ်။ဒါပြင်အဲ့ဒီလိုဘတ်မာဒီစဘာခင်းကြီးမျက်စိတစ်စုံအစွန်မှာစဘာမျိုးမဟုတ်တဲ့တခြားသီးနှံစိုက်ခင်းတွေဝိုင်းရံထားတာဒါမှမဟုတ်တောအုပ်ကြီးကြားခံပြီးမျိုးမတူစဘာတွေရဲ့ဝိမုံကူရာကိုကာကွယ်ထားပါတယ်။အိန္ဒိယကဘတ်မာဒီလိုကဘာကျော်မဟုတ်ပေမဲ့မြန်မာနိုင်ငံကပေါ်ဆန်းမွေးကိုပဲသုံးသပ်ကြည့်ရမယ်ဆိုရင်မြန်မာနိုင်ငံကပေါ်ဆန်းမွေးဟာအရင်ကနိုင်ငံတကာဆန်အည်သွေးစုရရှိခဲ့ဘူးပါတယ်အဓိကအထက်မြန်မာပြည်မှာရွှေဘိုမြို့နယ်နဲ့အောက်မြန်မာပြည်အေယာဝတီမြို့ဝကျွန်းပေါ်ကမြောင်းမြမြို့နယ်တွေမှာအဓိကစိုက်ပျိုးကြတာဖြစ်ပါတယ်ဒါပေမဲ့လည်းပေါ်ဆန်းမွေးဟာဟိုအရင်ကလိုအမွေအနှံ့တွေရော့ချပြီးဆန်လုံးဆန်သွဲတွေလည်းမတိမတာပုံစံပြောင်းလာတာကိုဆန်ကုံတွေတွေနဲ့စားသုံးသူတွေကသတိထားမိကြပါတယ်။ဒါဆိုရင်တစ်ဆက်တစ်ဆက်တည်းရှိတဲ့စိုက်ပျိုးမြေမှာဆန်ထားတတ်မှတ်ထားတဲ့မျိုးရင်းတစ်ခုတည်းကိုစိုက်ပျိုးကြတာမဟုတ်ဘဲမျိုးကွဲစပါးတွေကြားဖောက်စိုက်ပျိုးလာတဲ့အတွက်ဝိမုံကူးပြီးမူလမျိုးရိုးဗီဇတွေပါပြောင်းလဲလာတာဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်တွေကဆိုကြပါတယ်တကယ်တော့ဝိမုံကူတယ်ဆိုတာတပင်နဲ့တပင်စိုက်ခင်းတခင်းနဲ့တခင်းအကြာအပင်တွေအောင်မြင်ဖြစ်ထွန်းရေးအတွက်အရေးကြီးပါတယ်လိုအပ်ပါတယ်အခုလိုပြောရတာကမျိုးမတူတာတွေရောပြီးမျိုးကွဲတွေပေါ်လာတာကိုဆိုလိုခြင်းဖြစ်ပါတယ်တောင်တူလယ်သမားအများစုဟာမျိုးဖလာအရာစိုက်ပျိုးရေးကိုလုပ်ကင်တာဖြစ်ကြတဲ့အတွက်ဝိမုံကူတဲ့သဘောတရားကိုသိမသိရှိကြပါဘူးသူတို့တွေသီးနှံစိုက်ပျိုးရေးနဲ့အသိအမြင်ဘုဒ္ဓနယ်ပါရတာဟာစိုက်ပျိုးရေးဌာနတွေကနယ်စင်းပညာပေးတာတွေမရှိတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တစ်ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုလို့ပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရင် video ပြည့်တဲ့အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်အခုတော့ American နိုင်ငံရေးဆိုင်ရာသတင်းဆောင်ပါပါရှင်အမေရိကန်နိုင်ငံချိုင်းဝင်ကြီးမာကိုရူဘီယိုကဟမတ်စ်တွေကိုတုတ်တင်ဖေရှားရမယ်လို့ပြောလိုက်ပါတယ်။အစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့အတူပူးရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းဂါဇာမှာဟမတ်စ်တွေရဲ့ဩဇာအပြစ်ဒဏ်ဖေရှားဖို့ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့သဘောထားကိုထပ်လောင်းပြောကြတာဖြစ်ပါတယ်။ VOA သတင်းတောက်အာရာဘာစတီပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်ကပြောပြထားပါတယ်ရှင်။
ဟမတ်စ်တွေအစ္စရေးကနေဖမ်းသွားတဲ့တရားခံ250လောက်တည်းကအမျိုးသားတရားခံ3ဦး15လတာချုပ်နှောင်ခံရပြီးတဲ့နောက်ပြန်လွတ်လာတာပါ။အစ္စရေးနဲ့ဟမတ်စ်ကြားအထူးအကိုက်မခံတဲ့အပြစ်ခက်ရစေးသဘောတူညီချက်အရာတရားခံတွေနဲ့အချင်းသားတွေကုလို့လဲလှယ်တာပါ။အခုလွတ်မြောက်လာသူတွေတဲ့အစ္စရေးနဲ့အမေရိကန်နိုင်ငံသားဆာဂီဒီကဲခံလဲပါဝင်ပြီးခုခါတူဇနီးနဲ့ပြန်လဲဆုံတွေ့နေပါပြီ။တူဇနီးနဲ့တမီ2ဦးဟာ2023ခုနှစ်အောက်တိုဘာ9ရက်ဟမတ်စ်တွေဝင်စည်းချိန်လုံခြုံတဲ့အခန်းထဲမှာပုံအောင်နေခဲ့တာပါ။ခုလိုတရားခံတွေလွတ်လာချိန်မှာပဲနိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုလည်းအရှိအလေပိုင်းကိုရောက်နေပါတယ
်။ Hamas cannot continue as a military.
Hamas တွေအစိုးရတပ်ဖွဲ့လိုမျိုးဆက်ပြီးလက်နက်ကင်နေလို့မရတော့ပါဘူး။လက်နက်ကင်တပ်ဖွဲ့အနေနဲ့ရဲတီးပြီးအုပ်ချုပ်ရေးထူထောင်တာဒါမှမဟုတ်အကြမ်းဖက်အင်အားသုံးပြီးအုပ်ချုပ်တာမျိုးဆက်လုပ်နေငြိမ်းချမ်းရေးဖို့မဖြစ်နိုင်ပါဘူး။ဒါတွေကိုအဆုံးသတ်ပြေးရပါမယ
်။It must be eradicated.
လွတ်လာတဲ့တရားခံတွေမိသားစုနဲ့ပြန်လည်ဆုံစည်းကြပြီးစေကူတမှုခံယူနေချိန်မှာရူဘီယိုနဲ့ဘန်ဂျမင်နေတန်ယာဟူးကဒေတာတွင်အီရန်ရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်
။ Today Secretary Rubio and I had a very
ငါးကြိုင်ဝန်ကြီးရူဘီယိုနဲ့ကျွန်တော်တို့အဖွဲ့ကိစ္စရအတော်များများဆွေးနွေးကြတာမှာအီရန်ကိစ္စလောက်အရေးကြီးတာဘာမှမရှိပါဘူး။အစ္စရေးနဲ့အမေရိကန်အတူရပ်တည်ပြီးအစ္စရေးကိုချင်းချောက်မှုကိုတုံ့ပြန်ရမှာပါ။အရာဒေါ်လာနျူကလ িয়ার လက်နဲ့ပိုင်ဆိုင်လို့မရဘူးဆိုတာကိုကျွန်တော်တို့သဘောတူကြပါတယ်။ဒေတာရင်းအီရန်ရဲ့ရန်လိုတဲ့လုပ်ရက်တွေအဆုံးသတ်ပစ်ဖို့လည်းသဘောတူခဲ့ကြပါတယ်
။ Israel Hamas အပြစ်ရရေးသဘောတူညီချက်အရထောင်နှံတသက်ကြခံနေရသူ36ဦးအပါအဝင်ပါလက်စတိုင်း369ဦးကို Israel ကပြန်လွှတ်ပေးခဲ့ပါတယ်။ Israel ကတော့အဲ့ဒီလူတွေကိုအကြမ်းဖက်သမားတွေလို့သတ်မှတ်ထားပြီးပါလက်စတိုင်းတွေကတော့လူမျိုးရေးတပ်ပွဲဝင်တွေလို့ခေါ်ဆိုရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဂါဇာကိုထိန်းချုပ်လို့တဲ့အစီအစဉ်နဲ့ပတ်သက်ပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းထပ်လောင်းပြောကြားပါရတယ်
။ We're going to have it and we're going to keep it.
ကျွန်တော်တို့လက်ထဲရောက်လာမှာပါ။ထိန်းသိမ်းထားပြီးတော့ငြိမ်းချမ်းရေးရအောင်လဲဆောင်ရွက်မှာပါ။နောက်ထပ်ဘာပြဿနာမှရှိမှလည်းမဟုတ်ပါဘူး။ကျွန်တော်တို့ကအဆင်ပြေဆုံးဆောင်ရွက်သွားမှာကြောင်းဘယ်သူကမှလည်းမေးခွန်းလာထုတ်လို့ရမှာမဟုတ်ပါဘူး။နေမြေဖုံးဖြိုးတိုးတက်ဖို့အရှိန်အဟုန်နဲ့အကြီးမားဆုံးအရှိန်အဟုန်နဲ့ဆောင်ရွက်မှာပ
ါဟမတ်စ်ရဲ့စစ်ပွဲအတွင်းအစ္စရေးကဂါဇာကိုအကြီးအကျယ်ပုံကျဲတိုက်ခိုက်ခဲ့တာဟာအကြမ်းဖက်တွေကိုပြစ်မှတ်ထားတုတ်တင်ခဲ့တာဆိုပေမဲ့ပါလက်စတိုင်းတောင်းနဲ့ချီတည်ဆုံးခဲ့ပါတယ်ထရမ့်ကတော့ဂါဇာကပါလက်စတိုင်းနှစ်သက်သမား3000လောက်ကိုအိမ်နီးချင်းအီဂျစ်နဲ့ဂျော်ဒန်ကလက်ခံပေးဖို့ပြောဆိုနေတာပါခင်ဗျာ
ခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်ဗီဒီယိုသတင်းတွေကိုပြောပြပေးပါမယ်။အမေရိကန်နဲ့တောင်ကိုရီးယားလက်နက်အစ်စ်ခြေစစ်တွေနဲ့ပူရဲစစ်ရေးလေ့ကျင့်ခဲ့ပါတယ်။ကမ္ဘာကျော်အဆိုတော်အက်ရှီရန်အိန္ဒိယလမ်းဘေးမှာဖြုတ်ပြတာရဲကမိုက်ကြိုးဖြုတ်ပြတဲ့ဗီဒီယိုပြန်နေပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတွေကိုမိုက်အေးတနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားကစစ်တပ်တွေတကယ်လက်နက်တွေနဲ့ခြေတွေတုံးပြီးတော့ဖေဖော်ဝါရီလ10ရက်နေ့ကဆေးရေးလေ့ကျင့်ခဲ့ကြပါတယ်။ ဒီစီရေးလေးချင်းမှုဟာပူပေါင်းလေကြောင်းအင်အားကိုပြတာရဖြစ်တယ်လို့နိုင်ငံရဲ့အာခေါင်ခိုင်မာတဲ့ကာဝေးရေးအနေအထားကိုထိန်းထားနိုင်အောင်လို့အလေးနဲ့ထားလှုပ်ဆောင်နေတယ်ဆိုတာပြတာရဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။အားလုံးသိတဲ့အတိုင်းစစ်မြေပြင်မှာဆက်သွယ်ရေးလမ်းကြောင်းတွေကအထူးအရေးကြီးပါတယ်တဲ့။တခြားတည်ရင်းတွေနဲ့လည်းညှိနှိုင်းဆောင်ရွက်ရပါတယ်။အားလုံးကရေးပါတဲ့လေ့ကျင့်မှုတွေဖြစ်တယ်လို့ American Tennis Striker တိုက်ခိုက်ရေးတပ်ရင်းကလေ့ကျင့်ရေးအရာရှိ Captain Douglas Sack ကပြောပါတယ်။ Korea စစ်တပ်ကဒုတိယပူဂျူချောင်မင်ကလည်းဒီဝေဟင်းနဲ့မြေပြင်ပူးပေါင်းလေ့ကျင့်မှုကနေပြီးတော့နီးဗျူဟာကျွမ်းကျင်မှုတွေအများကြီးတိုးတက်လာပါတယ်။တိုက်ခိုက်ရေးစွမ်းရည်ပူကောင်းလာစူးစမ်းသွားမှာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဒုဗိုလ်ဂျူချောင်မင်ကပြောပါတယ်။စနေနေ့ဖေဖော်ဝါရီ10ရက်နေ့ကတော့မြောက်ကိုရီးယားကောင်းဆောင် Kim Jong Un ကအမေရိကန်ရဲ့နျူကလ িয়ার ဗျူဟာလက်နက်ဖြန့်ကျက်ထားမှုနောက်ပြီးစစ်ရေးလေ့ကျင့်မှုတွေနဲ့ဂျပန်တောင်ကိုရီးယားတို့နဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေဟာဒေသရင်းစစ်ရေးချိန်ခွင်ရှာကိုမငြိမ်မမျှဖြစ်စေပြီးတော့လုံခြုံရေးအခြေအနေတွေပြင်းထန်တဲ့စိန်ခေါ်မှုဖြစ်စေတယ်လို့မြောက်ကိုရီးယားသတင်းဌာန KCN ကဖော်ပြပါတယ်။ကွာဂျောဘောလုံးသမားခရစ်စတီယာနိုရော်နယ်ဒိုရဲ့စနစ်ပေးအမြင့်ရှိတဲ့ကျေးရွာကိုတော့အမေရိကန်ပြည်အောင်စုရဲ့လူစီကားဆုံးဖြစ်တဲ့နယူးယောက်မြို့မှာလာချတော့သူ့ရဲ့ပြည်အသက်တွေအော်ဟစ်ပြောအားပေးခဲ့ကြတာပါသူ့ရုပ်တုကိုထုလုပ်တဲ့ဘဘူးဆရာကအစာဂျီရိုဖာနာရီဖြစ်ပြီးတော့ဖေဗရူလာ5ရက်နေ့မှာရော်နယ်ဒိုရဲ့အသက်40ပြည့်မွေးနေ့အထိမ်းအမှတ်သူ့ရဲ့အောင်မြင်တဲ့အားကစားသမားဘွားနဲ့အားကစားကျယ်ပွင့်ဖြစ်တဲ့ကမ္ဘာမှာလွှမ်းမိုးထားနိုင်မှုကိုဂုဏ်ပြုတဲ့အနေနဲ့ဒီရုပ်တုကိုထုလုပ်ခဲ့တယ်လို့ဆိုပါတယ်ဒီရုပ်တုကိုဂျစ်ကားနဲ့တည်လာတာဖြစ်ပြီးတော့နေရာပြောင်းထားလို့ရအောင်ရွှေ့နိုင်ပြုနိုင်ဖြစ်ပါတယ်ဘဘူးဆရာကကမ္ဘာတဝန်းရော်နယ်ဒိုရုပ်တုတိတ်ပြီးမရှိလာပါဘူး။ဒါကြောင့်မလို့သူကအမေရိကန်သမ္မတထရမ့်ရုပ်တုလည်းမဟုတ်အီလွန်မတ်ရုပ်တုလည်းမဟုတ်အဲ့ညောင်စလုံးကတော့ချစ်ပါတယ်။ဒါပေမဲ့လည်းခရစ်စတီယာနိုရော်နယ်ဒိုရုပ်တုကိုပဲထုလိုက်တယ်လို့ပြောထားပါတယ်။အခုအဲ့ဒီရုပ်တုကိုကမ္ဘာတဝန်းမှာလှည့်လည်ပြသဖို့စီစဉ်ထားတယ်လို့လည်းသူကဆိုပါတယ်။ငယ်ရဲ့နီးပညာမျိုးတော်လို့ပြောနေတဲ့ဘန်ဂါလူးမှာကမ္ဘာကျော်ဗြိတိရှ်အဆိုတော်အက်ချီရင်ရဲ့လမ်းဘေးဖျော်ဖြေပွဲလေးကိုရဲတွေရုတ်တရက်လာပြီးတော့ရက်လိုက်လို့ပရိသတ်တွေဒေါသထွက်ကြပြီးတော့အက်ချီရင်ကလည်းပြန်ပြီးတော့ရှင်းလင်းချက်ထုတ်ပြန်ခဲ့ရပါတယ်။တီရှပ်ဖြူဘောင်းမီတို့ဝတ်ထားတဲ့အက်ချီရင်ကတနင်္ဂနွေနေ့ညဖေဗရူလာ10ရက်နေ့ညပိုင်းဖျော်ဖြေပွဲမစခင်နေ့လယ်မှာဘန်ဂါလူးမျိုးလေကလမ်းဘေးမှာကြိုတင်ကြီးညာမထားဘဲနဲ့ဂီတာတီးပြီးတော့သွားပြီးတော့တီးဆူဖျော်ဖြေတာဖြစ်ပါတယ်။သူရဲ့နာမည်ကြီးရဲ့ Shape of You တချင်းကိုစိုးနေတော့ရဲတယောက်ရောက်လာပြီးတော့မိုက်ခရိုဖုန်းကိုဖြုတ်ချလိုက်လို့ဝိုင်းကြည့်နေတဲ့ပရိသတ်တွေစူးစူးညံ့ညံ့အော်ဟစ်ကန့်ကွက်ခဲ့တာပါ။မြို့ရဲ့လူအများဆုံးလမ်းတစ်လမ်းမှာအခုလိုဖျော်ဖြေဖို့ပွဲစီစဉ်သူတွေကခွင့်မပေးထားဘူးလို့ရဲကပြောပါတယ်။ဗြိတိန်နိုင်ငံမှာအခုလိုမျိုးလမ်းဘေးဖျော်ဖြေရင်းနဲ့ဂီတာလောကရဲ့ရောက်လာတဲ့ Ashley ကတော့သူ့ရဲ့ Instagram စာမျက်နှာမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးထားတော့သူ့မှာဖျော်ဖြေခွင့်ရှိထားပြီးသားပါလို့ဆိုပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကအဲ့လိုဖြစ်သွားတာကိုပြည်သက်တွေရိုက်ကူးထားတဲ့ဗီဒီယိုလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့သွားပြီးတဲ့နောက်မှာသူက Instagram စာမျက်နှာပေါ်မှာအခုလိုမျိုးရှင်းပြထားတာပေါ့အဲ့ရှိရင်ကအိန္ဒိယမှာဂီတဖျော်ဖြေပွဲတွေလုပ်နေတာဖြစ်ပြီးတော့အဲ့ညမှာပဲအိန္ဒိယအဆိုတော် Shape of Round နဲ့တွဲပြီးတော့လူထောင်ပေါင်းများစွာရှိမှာလေဟာပြင်ဖျော်ဖြေပွဲကျင်းပခဲ့ပါတယ်မော်တော် GP မော်တော်ဆိုင်ကယ်ပြိုင်ပွဲတမိုင်းမှာပထမအဆုံးအကြိမ်ပြိုင်ပွဲရာသီအဖွင့်ကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပခဲ့ပါတယ်။ MotoGP ဆိုင်ကယ်သမားတွေနဲ့ပြိုင်ပွဲဝင်အသင်းတွေရှေးဟောင်းမှာပဲဖျားကြောင်ရှေ့မှာစုဝေးပြီးတော့ဓာတ်ပုံရိုက်ခံခဲ့ကြတာပါ။ဖေဗရူလာ9ရက်နေ့ကဘန်ကောက်ကတုတ်တုတ်သုံးဘီကားလေးတွေနဲ့ဘန်ကောက်မြို့လမ်းတွေကိုဖြတ်သွားတော့လမ်းတစ်လျှောက်လူလူပြည့်သက်ကစောင့်ပြီးတော့အားပေးခဲ့ကြပါတယ်။ပွဲရန်အစီအမင်းရောက်တော့လဲသူတို့ကိုစောင့်နေတဲ့ပြည့်သက်ကိုတွားပြီးတော့နှုတ်ဆက်ခဲ့တာပါ။2025 MotoGP Cycle Champion ပြိုင်ပွဲရာသီအတွက် February 12ရက်နဲ့13ရက်နေ့တွေမှာထိုင်းနိုင်ငံဘူရီယန်ပြည်နယ်က Cycle ပြိုင်ပွဲမှာစံသက်ပြင်ဆင်မှုတွေပြုလုပ်မှာပါ။ဒီနှစ်ပြိုင်ပွဲရာသီကိုတော့ထိုင်းနိုင်ငံရဲ့ချမ်းနိုင်ငံတကာ Cycle ပြိုင်ပွဲမှာ February 28ရက်နေ့ကနေမတ်လ2ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ MotoGP ပြိုင်ပွဲရာသီအစကိုအရှေ့တောင်အာရှဒေသမှာစတင်တာ။ဒါပထမအဆုံးချိန်ဖြစ်ပြီးတော့ပြိုင်ပွဲ22ပွဲကိုနိုဗင်ဘာလလယ်အထိနိုင်ငံ18နိုင်ငံမှာကျင်းပမှာဖြစ်ပါတယ်ဂျပန်နိုင်ငံမြောက်ပိုင်းဟိုက်ကိုရိုကျွန်းက OB Hero မြို့မှာဖေဖော်ဝါရီ4ရက်နေ့မနေ့လင်းလာတော့ဖြူဖွင်းနေတဲ့စီးနင်းပြင်ကြီးကိုအားလုံးတွေ့လိုက်ကြရတာပါကားတွေအားလုံးစီးနင်းတွေအောင်မြုပ်နေပြီးတော့လမ်းတွေအားလုံးလည်းအဖြူရောင်စီးနင်းတို့ဖုံးလွှမ်းနေပါတယ် ။ဗိုးလင်ဝတာတာဝန်ရှိသူတွေကတော့တညာလုံးစံချိန်တင်နှင်းချခဲ့တယ်လို့ပြောပါတယ်။အင်အားပြင်းတဲ့လေပြင်းအားနဲ့ရဝင်းလေရုထဲမှာဆိုးထိုင်းစာများတဲ့အခြေအနေတို့ကြောင့်တနင်္လာနေ့ည February 3ရက်နေ့ကစပြီးတော့အင်္ဂါနေ့မနေ့9နာရီအထိ12နာရီအတွင်းမှာနှင်းထုက 1.29 မီတာပင်နဲ့ဆိုရင်4ပေကျော်ကျခဲ့လို့တနင်္ဂနွေလုံးမှာစံချိန်တင်သွားတာဖြစ်ပါတယ်။လူတွေဟာခါလောက်ထိမြင့်နေတဲ့နှင်းတွေကြားထဲမှာလမ်းလျှောက်ဖို့ကြိုးစားနေတာတွေ့ရပြီးတော့လမ်းတွေနဲ့ကားတွေအားလုံးလည်းနှင်းတို့ဖြူဖြူအောင်မှမြုပ်နေတာတွေ့ရပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုချိချရအောင်ပါရှင်။ခရိုအေးရှားနိုင်ငံမြောက်ပိုင်းဒေသကိုအလဲသွားရင်အသေးပုံကွတ်ကီးမုန့်တွေကမဝယ်မဖြစ်တဲ့အင်းအပြန်အမှတ်တရလက်ဆောင်တွေဖြစ်ပါတယ်။စားလို့ရတဲ့ဖြစ်စီတွေနဲ့လှလှပပလှုပ်ထားပြီးမဲ့စားဖို့တဲ့အလှဆင်ဖို့ရည်ရွယ်ထုတ်လုပ်ထားတဲ့အသေးပုံမုံတွေအကြောင်းမဆွမြတ်မုံနဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင
်။ခရိုအေးရှားနိုင်ငံမြောက်ပိုင်းဒေသမှာရှိတဲ့မာရီယာဘီစထရီစာမြို့ကိုရောက်ပြီးဆိုရနဲ့မြို့နာမည်ရေးထားတဲ့အသေးပုံဆိုင်ပုတ်ကြီးကကြိုးစုံနေပါတယ်ဒီဒေတာဘက်မှာ18ရာစုလောက်ထဲကရေပန်းစားခဲ့တဲ့အသေးပုံ gingerbread cooking ပုံတွေကြောင့်အခုလိုမျိုးမြို့အဝယ်မှာတွေကအနီရောက်အသေးပုံ cooking ပုံဆိုင်ပုတ်ကြီးကိုတွေ့ရတာပါလီချီတားလို့ဒေတာကန်တွေပြောကြတဲ့ cooking ပုံတွေကဥရောပတခြားနေရာတွေမှာ Christmas အချိန်မျိုးတွေ့ရလေရှိတဲ့ gingerbread cooking ပုံတွေနဲ့ဆင်ပါတယ်ဒါပေမဲ့ creation မြောက်ပိုင်းဒေတာဘက်ကမုံတွေရဲ့ထူးခြားမှုကတော့မုံတစ်ခုလုံးကိုအနီရောက်လှုပ်ထားတာအပြင်အဓိကအသေးပုံတွေလှုပ်ကြတာဖြစ်ပါတယ်ကူကီမုံလို့ပြောပေမဲ့လီချီတာမုံတွေကစားဖို့မဟုတ်ပါဘူးစားလို့ရတဲ့ပစ္စည်းတွေအယောင်တွေနဲ့လှုပ်ထားပေမဲ့အထီးကားကလက်ဆောင်ပေးဖို့ရည်ရွယ်လှုပ်ထားတာပါခရိုအေးရှားနိုင်ငံဇာဂရက်မြို့တော်ရဲ့မြောက်ဖက်25မိုင်လောက်သာဝေးတဲ့မာရီယာဘီစထရီစာမြို့မှာခရိုအေးရှားလူမျိုးတွေအထွတ်အမြတ်ထားတဲ့စိန့်မယ်ရီဘုရားရှိခိုးကျောင်းရှိပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်တည်းကဒီဘုရားရှိခိုးကျောင်းကိုလာပြီးဝတ်ပြုကြတဲ့ဘုရားဖူးတွေကြောင့်လီချီတာကူကီးမုံလက်ဆောင်တွေလှုပ်ကြတဲ့အစဉ်အလာဟာဒီကနေ့အထိရှိနေတာဖြစ်ပါတယ် The Shrine of Saint Mary ဘုရားကျောင်းကိုခရိုအေးရှားနိုင်ငံရဲ့နိုင်ငံတော်ဝတ်ပြုကျောင်းအဖြစ်1915ခုနှစ်ထဲကသတ်မှတ်ထားတာကြောင့်ဒီကိုတကူးတကလာပြီးတော့ဆူတောင်းဝတ်ပြုကျသူတွေမပြတ်ရှိပါတယ
်လီချီတာဒီအကောဝဲဒမွန်ပေါ်ဝစ်မာရီဘီစစ်စဒေါစတာဗဲဇန်ဥစဝက်စမိုင်းကျောင်းနဲ့ပြောမယ်ဆိုရင်တော့လီချီတာလက်ဆောင်တွေဟာမာရီယာပီထရီစာမျိုးကစိတ်မီရီဘုရားရှိခိုးကျောင်းနဲ့ဆက်ဆက်ပါတယ်communicate ဘာသာရေးဖိနှိပ်ခံထားတဲ့ကာလတွေမှာတော့ဘုရားရှိခိုးကျောင်းစီကိုလာပြီးတော့ဝတ်ပြုတဲ့ဘုရားဖူးတွေရှိခဲ့တာကြောင့်လက်ဆောင်မုံလို့တဲ့အလေးထားပျောက်ပြတ်မသွားတာပါဒီဘက်ကဘာသာရေးကျောင်းလာတဲ့ဘုရားဖူးတွေကရိုးရာပုံမီနေထဲမှာပါတဲ့အတိုင်းပဲအမတ်တရားလက်ဆောင်ပစ္စည်းတွေကိုလည်းဝယ်သွားခြင်းကြပါတယ်ဒါကြောင့်လည်းလီချီတာလက်ဆောင်လုပ်တဲ့အစဉ်လာဆက်ပြောရှိတာပါပြဖူးလာကြတာရောအသေးပုံမုတ်လက်ဆောင်လှုပ်တာရောတခုနဲ့တခုဆက်ဆက်နေတဲ့အရေးကြီးတဲ့အကြောင်းလေးလို့ကျွန်မထင်ပါတယ်
။ချစ်သူခင်သူတွေကိုလက်ဆောင်ပေးဖို့အမတ်တရပစ္စည်းတွေအဖြစ်နဲ့လီချီတာမုတ်တွေကိုဝယ်ကြတာမို့အသေးပုံတွေကလူချိုက်အများဆုံးဖြစ်ပါတယ်။အထူးသဖြင့်ခရိုအေးရှားမှာလူငယ်အမျိုးသားတွေကသူတို့သဘောကျတဲ့မိန်းကလေးတွေကိုလက်ဆောင်ပေးပြီးအသိပေးတဲ့အလေးအထားကြောင့်ချစ်ချင်းမြတ်တာကိုကိုစားပြုတဲ့အနီရောက်အသေးပုံလီချီတာကွတ်ကီးမုတ်တွေဖြစ်လာတာလို့လည်းလီချီတာမုံလက်ဆောင်တွေကိုကြွန့်ကြွန့်ကျင်ကျင်လှုပ်တတ်တဲ့ဒေသခံက AP သတင်းဌာနကိုရှင်းပြပါရယ်
ဒါချစ်စက်စဲနေကကိနိုင်ပေါ်ပေါ်လာနေဘလီကောနာဆာမွေမစင်ဘောအသေးပုံကတော့လူကြိုက်အများဆုံးပါအနီအောင်ဖြစ်တဲ့အတွက်ချစ်ချင်းမြတ်တာကိုလည်းကိုစားပြုပါရယ်ဒ
ဖျားဖူးတွေအတွက်အဓိကရည်ရွယ်ပြီးတော့လုပ်တဲ့လက်ဆောင်တွေကနေမှန်တဲတဲလေးတွေထည့်ပေးရဲ့အစဉ်လာဖြစ်လာတာပါလူငယ်မျိုးသားတယောက်ဟာသူသဘောကျတဲ့အမျိုးသမီးငယ်တယောက်ကိုလက်ဆောင်ပေးတဲ့အခါမှာဒီမျိုးသမီးငယ်ကအသေးပုံမုံရင်မှန်နေရနေပြီးတော့သူ့ရုပ်သူပြန်ပြီးတော့မြင်တွေ့ရပါလိမ့်မယ်သဘောကတော့လက်ဆောင်ပေးတဲ့အမျိုးသားဟာသူ့ရဲ့မိန်းကလေးဖြစ်စေခြင်းလို့ပေးတာဆိုရဲသင်္ကေတပါအသေးပုံတွေအပြင်တခြားပုံစံတွေလည်းလုပ်ပါတယ်ခရစ်စမတ်ကိုကိုစားပြုတဲ့ခေါင်းလောင်းပုံနှစ်သမီးပုံခရစ်စမတ်တစ်ပင်ပုံတွေလည်းလုပ်ပါတယ်အစ္စတာအတွက်လည်းကျေးဥပုံစံယူရုပ်ပုံစံလစ်ချီတာကူကီးမုန်တွေကိုလုပ်ပါတယ်ရာသီအလိုက်သက်ဆိုင်တဲ့ပုံမျိုးတွေလုပ်ဖြစ်ကြပါတယ်
1600ပြည့်နှစ်ပိုင်း18ရာစုရဲကလှုပ်လာတဲ့နေ့တွေအတိုင်းခရိုအေးရှားကလစ်ချီတာမုန်လက်ဆောင်တွေကိုဒီကနေ့အထိလုပ်နေကြတာဖြစ်ပါတယ်ကျုံမုံတကြားမုံဖုတ်ဆိုတာနဲ့ကျင်းပါတဲ့ဟင်းခတ်အမွှေးမုံတို့နဲ့လီချီတာမုံတွေကိုလှုပ်ကြပါရယ်မုံတွေပေါ်မှာမုံဖုတ်ကျွမ်းကျင်သူရဲ့ကိုပိုင်ဒီဇိုင်းအလှဆင်မှုမျိုးစုံကိုတွေ့နိုင်ပါရယ်အသေးပုံမုံတွေပေါ်မှာတော့မှန်လေးတွေအပြင်တချို့ကရုပ်ပုံတွေထည့်ကြသလိုတချို့ကချစ်ချင်းဖော်ပြတဲ့စာသားတွေကိုရေးထားကြပါရယ်မင်္ဂလာဆောင်တွေအတွက်လှုပ်တဲ့လီချီတာမုံတွေမှာတော့သတို့သားသတို့သမီးနာမည်နဲ့မင်္ဂလာရက်တွေကိုဖော်ပြကြလေးရှိပါရယ်လီချီတာမုံကိုကျွမ်းကျွမ်းကျင်ကျင်လှုပ်တတ်သူတွေကအစင်းစင်လက်ဆင့်ကမ်းလာကြတဲ့လက်မှုအတတ်ပညာတစ်ခုဖြစ်တာမို့ထိမ့်သိမ့်ရမယ့် ICH ကမ္ဘာအမွေအနှစ်တစ်ခုအဖြစ်နဲ့လဲကုလသမဂ္ဂ UNESCO က2010ခုနှစ်ထဲကသတ်မှတ်ထားပါတယ်ခရိုအေးရှားနိုင်ငံကပွဲတော်တွေမှာမပါမဖြစ်တဲ့လီချီတာကူကီးမုံတွေဟာခရိုအေးရှားလူမျိုးဆိုတာကိုလည်းကိုစားပြုတဲ့အတွက်ဒီလက်မှုပညာကိုအသိအမှတ်ပြုတာဖြစ်တယ်လို့ဇာဂရက်မြို့တော်မှာရှိတဲ့ Zagreb Ethnographic ပြတိုင်မှုကရှင်းပြပါတယ
်။ဇနီမီဘောရဲ့ဒါရဲ့စဖာကီမိုင်စတာအိမ
လီချီတာလှုပ်တက်တဲ့သူတိုင်းစီမှာကိုယ်ပိုင်စတိုင်နေရှိကြတာကစိတ်ဝင်စားမှုကောင်းပါတယ်။အခြေခံလုံနီးတူကြပေမဲ့တယောက်နဲ့တယောက်ကွဲပြားမှုလေးတွေရှိကြပါတယ်။အပေါ်မှာအလှဆင်ပုံဖော်ကြတာကွဲပေမဲ့အားလုံးကအဓိကအနီရောင်ကိုပဲသုံးကြတာကထူးခြားမှုတစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီလက်မှုပညာကို UNESCO ရဲ့ Drug Map အမွေအနှစ်အဖြစ်ထိန်းသိမ်းမှု ICH စီရင်မှာထည့်သွင်းတာပ
ါဒီပြရိုက်မှာ1600ပြည့်နှစ်ပိုင်းတွေတဲကလီချီတာမုံတွေကိုပုံသွင်းပြုလုပ်တဲ့မိုးတွေကိုထိန်းသိမ်းထားပါတယ်အခုလိုမျိုးနှစ်ပေါင်းရာချီတဲကခရိုအေးရှားမှာတုံးပြခဲ့တဲ့သစ်သားမှုအများဆုံးကဒီပြရိုက်မှာရှိပါတယ
်ဝါယိုဘတ်ကိုဒနာစဝေချော့တ်17 stoletcha
လီချီတာလက်မှုပညာက1600ပြည့်နှစ်ပိုင်းတွေကတည်းကစရှိခဲ့တာဖြစ်ပြီးတော့1900ပြည့်နှစ်ပိုင်းရောက်တဲ့အချိန်မှာတော့ပို့ပြီးတော့ရေပန်းစားခဲ့ပါတယ်။အဲ့ဒီချိန်ကလေးကဒီကနေ့အထိဆက်ရှိနေတာဖြစ်ပါတယ်။ခရိုအေးရှားမြောက်ပိုင်းဒေသမှာလီချီတာကျွမ်းကျင်ကျင်လောက်နိုင်တဲ့သူက35ယောက်လောက်ပဲရှိပါတယ်။လူငယ်မျိုးဆက်တွေကလည်းဒီပညာကိုလက်ဆင့်ကမ်းသင်ယူနေကြတာတွေ့ရတာမို့လို့ဝမ်းသာစရာကောင်းပါတယ်။လူငယ်တွေကမုတ်လုတဲ့လက်မှုပညာကွဲပြောက်မသွားအောင်ဆက်လက်ထိန်းသိမ်းနေကြပါတယ
်။လီချီတာကူကီးမုတ်လက်ဆောင်တွေကိုလှုပ်တက်ကြသူအများစုဟာဇာဂရက်မြို့တော်အပါအဝင်ခရိုအေးရှားနိုင်ငံမြောက်ပိုင်းဒေသကမြို့တွေမှာရှိကြပါတယ်။နိုင်ငံတော်ဖျားရှိခိုးကျောင်းရှိတဲ့မာရီယာဘီစထရီဆာမြို့မှာတော့ရောက်လာကြတဲ့ဖျားဖူးဧည့်သည်တွေအတွက်အသေးပုံလီချီတာမုတ်လက်ဆောင်တွေကိုတစ်နှစ်ပတ်လုံးမပြတ်တွေ့ရမှာဖြစ်ပါတယ်။စားဖို့ထက်အမှတ်တရတင်ထားဖို့ရည်ရွယ်လုပ်ထားတဲ့လီချီတာမုန်လက်ဆောင်တွေကိုအသေးအချာတင်ထားရင်15နှစ်လောက်ခန့်တယ်လို့ပြောပါရရှင်။ကျွန်မဆွမ်းမြမော်ပ
ါ။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအချက်ပြုလို့ရင်တော့ကျွန်မတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါရရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။သုံးနှစ်ကြာရုရှားယူကရိန်းစစ်ကိုအဆုံးသတ်ဖို့မျှတရေရှည်တည်တံ့တဲ့ဖြည့်ရှင်းပုံတည်းအရဖို့အမေရိကန်ပြည်ထောင်စုကကြိုးပမ်းနေတယ်လို့နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကအင်ကာနီမှာပြောပါတယ်။ငြိမ်းချမ်းရေးရဖို့ရုရှားရောယူကရိန်းမှာအလျှော့ပေးကြရပါမယ်လို့လည်းသူကပြောပါတယ်ရှင်။ဒီနေ့မှနှောင်းပိုင်းတောင်အာဖရိကနိုင်ငံကအင်းရှင်းဖြစ်လက်ခံကျင်းပမယ်စီးပွားရေးအင်အားကြီးနိုင်ငံ20 G20 ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုမတက်ဘူးလို့အမေရိကန်ကပြောပါတယ်။Johannesburg မှာကျင်းပမယ် G20 အစည်းအဝေးအစည်းအဝေးဟာ American စန့်ကျင်ရေးဖြစ်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Marco Rubio က X လူမှုစာမျက်နှာမှာကြေညာထားပါတယ်။စနေနေ့မှာဒဇာဂန် Israel 6ယောက်ကိုလွှတ်ပြီးဂျာသာပြည်နယ်မှာတည်ဆုံသွားသူ4ယောက်ရဲ့အလောင်းတွေကိုပြန်ပေးမယ်လို့ Hamas ခေါင်းဆောင်ကပြောဆိုထားပါတယ်။တဲရှိလို့ရတဲ့အိမ်တွေနဲ့ဆောက်လုပ်ရေးပစ္စည်းတွေတဲခွင့်ပြုချောင်းဣသရေလကကြီးညာလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုလွှတ်ပေးတာဖြစ်ပုံရတယ်လို့ယူဆနေကြပါတယ်။ အမေရိကန်မှာလူမှုဖူလုံရေးလက်ခံရရှိသူတွေရဲ့သတင်းချက်လက်တွေရယူခွင့်တောင်းဆိုရတဲ့ပတ်သက်ပြီးလူမှုဖူလုံရေးဌာနရဲ့ယာယီကော်မရှင်နာမြင့်ကြီးယာရုကအနားယူလိုက်တယ်လို့ AP သတင်းကဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနှမ်းလောင်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မတင်ကြည့်ထိုက်ပါ။